Welcome to the Voice of America in Burmese.
Mingla manai khin ma shin. VOA American Tan ye 2022 khu November la 2 ye Buddha Hu ne manai khin season ne go American Piran Su Washington DC myo ro ga ni line no meter 2440 ne 51 ne VOA ye Facebook san ne na ga ba yauk tan ne chin ne dai yak thong ne pe ni ba bi. Chuma khin myo tat ba di manai khin tadin ne go tawon yu tin set pe ma ba.
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင်ကျမတင်ကြီးထိုက်ပါယူကရိန်းနိုင်ငံနီပရိုမြစ်အရှေ့ဘက်ကအနီးကဒေသခံ 9,000 လောက်ကိုနေရာပြောင်းရွှေ့ဖို့ရုရှားကညွှန်ကြားထားပြီးဒါဟာအတင်းအဓမ္မနေရာပြောင်းရွှေ့မှုအဖြစ်ယူကရိန်းကပြောပါတယ်ဆီယနာသိမ့်ပြီးနောက်ပိုင်းအကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံမှာနိုင်ငံတွင်းအိုးအိမ်ဆွတ်ထွက်ပြေးရတဲ့ကလေးငယ်9သိန်းကျော်ရှိပြီလို့အကူအညီပေးရေးအဖွဲ့ Save the Children ကပြောပါတယ်သတင်းသမားတွေကိုတပ်ဖြတ်တာအပါအဝင်မီဒီယာတွေအပေါ်ဖိနှိပ်မှုရှိပေမဲ့အပြစ်ပေးအေးအေးယူမခံရတဲ့အဆိုးဆုံးနိုင်ငံတွေစီးရင်မှာမြန်မာနိုင်ငံကိုပထမဆုံးအချိန်ဖြစ်ထည့်သွင်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြမှာဖြစ်ပါတယ်
ကျေးဇူးတင်ပါတယ်ရှင်သတင်းတွေပြမှာတော့သတင်းဆောင်မတွေသတင်းပေးပို့ချက်တွေကိုနားဆင်ရမှာပါဒီထဲမှာမှာ AIRI သတင်းဌာနထုတ်ဝေသူဦးတောင်ဝင်းကိုစစ်ကောင်စီကတရားဆွဲဆိုတာနဲ့ပတ်သက်ပြီ
းဦးတောင်ဝင်းဒီ AIRI နဲ့ဘာမှမဆိုင်ဘူး AIRI သတင်းကန်းကအက်ဒီတာတွေကဆုံးဖြတ်ချက်တွေနောက်ပြီးတော့ဘာသတင်းတွေဘလို့ရေးပြီးတော့ဘလို့ဖော်ပြမယ်ဆိုတဲ့နေ့စဉ်ထုတ်လုပ်ချက်တွေဒါဦးတောင်ဝင်းနဲ
့ AIRI သတင်းဌာနအက်ဒီတာဦးရဲစာနေပါဦးတောင်ဝင်းကိုထောင်ဒဏ်တစ်သက်ချမှတ်နိုင်တဲ့ပုံမှန်နဲ့တရားဆွဲဆိုဖို့ပြင်နေတာစိတ်ကြွဆေးထုတ်လုပ်မှု၃ဓာတ်ရုပ်ပစ္စည်းတွေမြန်မာနိုင်ငံတင်သွင်းမှုကိုထိုင်းကထိန်းချုပ်ဖို့လုပ်နေတာကမ္ဘာအလုံသမားအခြေအနေဆိုးဝါးလာနေတဲ့အကြောင်းနောက်ပျက်စီးသွားတဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကိုအတုလုပ်ပြီးလူနာတွေကိုအကူအညီပေးနေတဲ့သတင်းဆောင်မတွေတင်ပြပေးဖို့ရှိပါတယ်။ဒါပြင် American နိုင်ငံရေး ISP မြင်ကွင်းကျင်မှတ်စုကမ္ဘာတလွှားခီးသွားအပတ်စဉ်ကဏ္ဍတွေနဲ့အတူရခိုင်ပြည်နယ်ကဝင်းကျင်ထိန်းသိမ်းရတဲ့လှုပ်ဆောင်နေတဲ့ဒေါက်တာမောင်မောင်ကြီးရဲ့လှုပ်ဆောင်ချက်တွေကိုလည်းကြားကြမှာပါ။အခုတော့ဗုဒ္ဓဟူးနေ့မနက်ခင်းထိပ်တန်းရောက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုခင်မောင်ဆွေးမင်းတို့ကပြောပြပေးမှာပါ
။ယူကရိန်းနိုင်ငံနီပရိုမြစ်အရှေ့ဘက်ကနီးမှာနေထိုင်တဲ့တောင်နဲ့ချီတဲ့ယူကရိန်းပြည်သူတွေကိုနေရာပြောင်းရွှေ့ဖို့ရုရှားကညွှန်ကြားထားပြီးဒါဟာအတင်းအကျပ်အိုးအိမ်ဆွတ်ခွာပြောင်းရွှေ့ခိုင်းမှုမြောက်တယ်လို့ယူကရိန်းကပြောဆိုထားပါတယ်။ယူကရိန်းရဲ့တံပြန်ထိုးစစ်ကြီးဆင်းရွက်လာမဲ့အရေးစိုးရိမ်ချက်ရှိနေတာကြောင့်ရုရှားကအနာပိုင်တွေကဒေသခံ 9,000 လောက်ကိုရွှေ့ပြောင်းခိုင်းနေတယ်လို့ပြောဆိုကြပါတယ်။ရုရှားဘက်ကအရက်သားနေအိမ်တွေနဲ့ရေးချီတဲ့အခြေခံအဆောက်အုံတွေကိုဆက်လက်ပြင်မထားတိုက်ခိုက်နေပြီးရုရှားကမစ်ဆိုင်းဒုံးကြီးလေးစင်းနဲ့ညအချင်းပြစ်ခတ်ခဲ့တာကြောင့်စိတ်ကမ်းမြို့မိုက်ကိုလိုက်မှာတော့လူနေအရာအဆောက်အုံတစ်ခုရဲ့ထက်ဝယ်နေပါပြိုကျခဲ့ရပါတယ်
Russia has launched nearly 100 missiles attacking Ukraine's water and energy supplies.
ရုရှားရဲ့တိုက်ခိုက်မှုကိုရှုတ်ချချောင်းတနင်္လာနေ့နဲ့အင်္ဂါနေ့တွေမှာရုရှားဘက်ကမစ်ဆိုင်းတုံးအဆင့်တရာနီးပါးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာသတင်းထုတ်တွေကိုပြောဆိုခဲ့ပါတယ်။အနွေဓာတ်ရုံးနဲ့လာချိန်မှာရုရှားရဲ့အခုလိုတိုက်ခိုက်မှုတွေဟာဆိုရင်လူတွေကိုပိုပြီးဒုက္ခရောက်အောင်ရည်ရွယ်တာဖြစ်တာကြောင့်အင်မတန်ရုံပါတယ်လို့လည်းပြောခွင့်ရ Price ကပြောပါတယ်။ယူကရိန်းရဲ့စွန့်ရင်စက်ရုံတွေကိုတနင်္လာနေ့မှာရုရှားတို့ကဒါဇင်နဲ့ချီတဲ့မစ်ဆိုင်းဒုံးတွေနဲ့ပစ်ခတ်ခဲ့တာကြောင့်လျှက်စင်ပြီးပြတ်တောက်တောက်သုံးရီမလုံလောက်မှုနဲ့ဆက်သွယ်ရေးဝန်ဆောင်မှုတွေလည်းပြတ်တောက်စေခဲ့ပါတယ်။အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာကိုတော့ရုရှားကငြင်းဆိုထားပါတယ်ရှင်
။ဆိုမာလီနိုင်ငံမိုဂါဒီရှုမြို့တော်မှာအယ်ရှာဗာအကြမ်းဖက်အဖွဲ့ရဲ့ဘုံခွဲတိုက်ခိုက်မှုနှစ်ခုကြောင့်သေဆုံးသူ121ယောက်ရှိသွားပြီလို့ကျန်းမာရေးဝန်ကြီးဒေါက်တာအလီဟာဂျီအဒမ်ကအင်္ဂါနေ့ကပြောပါတယ်စနေနေ့ကဘုံပေါက်ကွဲမှုကြောင့်လူ10ဦးပျောက်ဆုံးနေကြောင်းလည်းသူက VOA ဆိုမာလီဌာနကိုပြောပါတယ်အစိုးရကနေဖွဲ့စည်းထားတဲ့အရေးပေါ်တုံ့ပြန်ကယ်ဆယ်ရေးကော်မတီရဲ့မှတ်တမ်းအရဒဏ်ရာရရှိသူပေါင်း333ဦးရှိတယ်လို့သူကပြောပါတယ်အင်္ဂါနေ့မနေ့မှကိုပဲဒဏ်ရာရရှိသူ142ဦးကိုဆေးရုံတင်ပေးခဲ့ရာပြီးအဲ့ဒီအထက်ကတချို့ကို ICU အထူးကျမှကုသဆောင်မှကုသပေးနေကြောင်းသူကပြောပါတယ်။ဒါအပြင်မိမိတို့မိသားစုဆွေမျိုးနေတဲ့ကပျောက်ဆုံးနေတဲ့သူတွေရှိရင်လည်းအစိုးရအနေနဲ့ကူညီဆောင်ရွက်ပေးဖို့အတွက်ဆက်သွယ်ရေးစင်တာတစ်ခုဖွဲ့လှစ်ထားကြောင်းလည်းကျန်းမာရေးဝန်ကြီးကပြောပါတယ်။အ အဲ့ဒီဘုံပေါက်ကွဲမှုကြောင့်ဆေးရုံတက်ကုသပေးရသူတွေနဲ့ဆေးရုံကိုလာရောက်ကြတဲ့ဆွေမျိုးတွေကိုပါအစားအစာနဲ့ရေးပေးဝေထားကြောင်းသူကပြောပါတယ်။ဆိုမာလီသမ္မတဟာဇန်ရှိတ်မိုဟာမက်ကလည်းနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဆေးစရာဝင်တွေဆေးလွတ်ပြီးဒဏ်ရာရတဲ့သူတွေကိုကူညီကုသပေးဖို့မြစ်တာရခံလိုက်ပါတယ်။အဲ့ဒီဘုံပေါက်ကွဲမှုကိုအယ်ရှာဘအစ္စလာမစ်အကြမ်းမဲ့အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပါတယ်။အဲ့ဒီအဖွဲ့စည်းဟာဆိုမာလီနိုင်ငံမှာနိုင်ငံတကာကအသိမှတ်ပြုထားတဲ့အစိုးရကိုဖြောက်ချပြီးအစ္စလာမစ်နိုင်ငံတူတောင်ဖို့လက်နက်ကင်တိုက်ခိုက်နေပါတယ်။စနေနေ့ကဘုံပေါက်ကွဲမှုအကြမ်းဖက်မှုကိုအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်ခင်ဗျာ။
အီရန်နိုင်ငံမြို့တော်တေရာမှာအင်ကာနစ်ကရာနစ်ချီတဲ့ဆန္ဒပြသူတွေကမကြောက်နဲ့အလုံးအတူရှိနေတယ်ဆိုတဲ့ကြွေးကြော်သံတွေနဲ့ချီတက်ခဲကြသလိုတက္ကသိုလ်ကြီးအတော်များများမှလည်းကျောင်းသားတွေကထိုင်တပိတ်ဆင်နွှဲခဲ့ကြပါတယ်။ဘာသာရေးရဲကဖန်ထားစေအသက်22နှစ်အရွယ်မာဆာအာမီနီတည်ဆုံခဲ့ရပြီးတဲ့နောက်စက်တင်ဘာလအတွင်းအီရန်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။နေ့စဉ်ဆန္ဒပြပွဲတွေဟာဆိုရင်အီရန်သမိုင်းမှာအစိုးရဆုံးစင်ခေါ်ချက်ဖြစ်လာနေပြီလို့လည်းသုံးသပ်သူတွေကပြောပါတယ်။စနေကြကောင်းမီကျုံမဝတ်တဲ့အတွက်ဆိုပြီးကတ်လူမျိုးအမျိုးသမီးကိုမြို့တော်တေရန်မှာဖမ်းခဲ့တာပါရဲဖမ်းခံရပြီးနောက်၃ရက်မြောက်နေ့မှာသူမတေးဆုံးခဲ့ရပြီးအာမီနီမှာနှလုံးရောဂါအခန့်ရှိကြောင်းရဲကထုတ်ပြန်ပါတယ်သူမမှာနှလုံးရောဂါရာဇဝင်မရှိကြောင်းမိသားစုကပြောပါတယ်ဆန္ဒပြပွဲတွေအတွင်းလူပေါင်း200ကျော်တေးဆုံးခဲ့ရပြီးလူပေါင်းများချီဖမ်းဆီးခံထားရတယ်လို့လည်းအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကပြောဆိုထားပါတယ်ရှင်
ဣသရေလနိုင်ငံအင်ဂါနီကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲဆန်ဒါရှင်တွေအပေါ်ကောက်ယူခဲ့တဲ့စစ်တမ်းတွေအရဝင်ကြီးချုပ်ဟောင်းဗင်ဂျမင်နေတာညာဟုဟာတကြော့ပြန်အနိုင်ရနိုင်တယ်လို့ခန့်မှန်းနေကြပါတယ်။သူ့ရဲ့လက်ရာရင်းပါတီဟာမဟာမိတ်တွေနဲ့အတူပုတ်ခါတီကာနဲ့မဲအများစုကိုရရှိလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။ဣသရေလနိုင်ငံမှာဝင်ကြီးချုပ်အဖြစ်အချိန်ကြာကြာတာဝန်ထမ်းဆောင်ခဲ့တဲ့သူ့အနေနဲ့အမတ်စုစုပေါင်း120ရှိတဲ့ကနက်ဆက်လွတ်တော်မှာ62နေရာဒါမှမဟုတ်62နေရာအနိုင်ရလိမ့်မယ်လို့ယုံကြည်နေကြပါတယ်။အစောပိုင်းခံမှန်းတွက်ချက်မှုတွေအရကတော့ရွေးကောက်ပွဲနောက်ဆုံးရလတ်နဲ့ကွဲပြားမှုရှိကောင်းရှိနိုင်ခဲ့ပါတယ်။နောက်ဆုံးမဲရလတ်ကိုဒီသတင်းပတ်နောက်ပိုင်းမှာအတည်ပြုနိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့လည်းလက်တလောမဲရလတ်တွေအရလက်ရအုပ်စုကအားကောင်းနေတာတွေ့ရပါတယ်။ဣသရေလနိုင်ငံမှာ၄နှစ်အတွင်း၅ချိန်မြောက်ရွေးကောက်ပွဲကျင်းပရတာနဲ့ပတ်သက်ပြီးမဲဆန္ဒရှင်တွေစိတ်ပြက်နေကြပြီမဲ့ပြီးခဲ့တဲ့1999ခုနှစ်ရွေးကောက်ပွဲနောက်ပိုင်းမှာမဲလာပေးသူအများဆုံးဖြစ်ပါတယ်ခင်ဗျာ
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9133ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်မြန်မာနိုင်ငံတဲကအကြမ်းဖက်မှုတွေကနေအိုးအိမ်စွန့်ထွက်ပြေးတိမ်းရှောင်ရသူကလေးငယ်9သိန်းကျော်ထိရောက်ရှိလာပြီးအခုအညီအကြီးအကျယ်လိုအပ်နေတဲ့ကလေးတွေကိုနိုင်ငံတကာအတိုင်းဝိုင်းကပို့ပြီးအကာအကွယ်ပေးချဖို့နိုင်ငံတကာအခုအညီပေးရေးအဖွဲ့ Save the Children ကနိုဝင်ဘာလ၁ရက်နေ့မှာပန်ကြားပါတယ်မြန်မာပြဿနာဟာဆိုရင်ကမ္ဘာမှာရန်ပုံငွေမလုံလောက်ဆုံးလူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဆရာနာတင်ပြီးနောက်ပိုင်းပေါ်ပေါက်လာတဲ့မြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးကိုဖြည့်ရှင်းနိုင်ရေးကုလသမဂ္ဂကလည်းရန်ပုံငွေဒေါ်လာ643သန်းထပ်မံလိုအပ်နေတယ်လို့ပြောဆိုထားတာပါ
။ In Myanmar, our team is concerned that ongoing hostilities continue to endanger the safety of civilians.
မြန်မာနိုင်ငံတွင်းမှာစစ်ပွဲတွေဆက်ဖြစ်နေတာကြောင့်အရက်သားတွေရဲ့ဘေးကင်းလုံခြုံမှုကိုစိုးရိမ်ကြောင်း2021ခုနှစ်ဖေဖော်ဝါရီလအတွင်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပြည်ပခါတွေနဲ့မလုံခြုံမှုတွေကြောင့်အိုးအိမ်စွန့်ထွက်ပြေးရသူအသစ်တစ်ထက်သမတသန်းထိတိုးလာတာကြောင့်နိုင်ငံတွင်းမှာပဲအိုးအိမ်စွန့်ထွက်ပြေးရသူတစ်ထက်သမ၄သန်းထိရောက်ရှိနေကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှလုပ်တဲ့အင်ကာနစ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဆီယနာတင်ပြီးနောက်ပိုင်းပြိပခတွေကနေအိုးအိမ်စွန့်ထွက်ပြရသူပေါင်းတစ်တသမ၄သန်းကျော်တဲ့မှာကလေးငယ်က9သိန်း2000ပါဝင်ကြောင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာကလေးငယ်ကလည်း9သိန်းရှိတယ်လို့ Save the Children အဖွဲ့ကနိုဝင်ဘာလ၁ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်ရှင်
သတင်းသမားတွေကိုတပ်ဖြတ်တာအပါအဝင်မီဒီယာတွေအပေါ်ဖိနှိပ်မှုတွေရှိနေပြီးမဲ့အပြစ်ပေးအရေးယူမခံရတဲ့အစိုးဆုံးနိုင်ငံတွေဆင်းမှာမြန်မာနိုင်ငံကိုပထမအဆုံးချိန်ဖြစ်ထည့်သွင်းလိုက်ပါတယ်။ညူယောက်အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ရဲ့2022ခုနှစ်အညွန်ကိန်းမှာဖမ်းဆီးထားစဉ်တေဆုံးခဲ့ရသူ3ယောက်အပါအဝင်ပြီးခဲ့တဲ့7နှစ်အတွင်းမြန်မာနိုင်ငံမှာသတင်းမီဒီယာသမား5ယောက်အသက်ခံခဲ့ရကြောင်းဖော်ပြထားပါတယ်။သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေရှိပေမဲ့အပြစ်ပေးအရေးယူမခံရတဲ့စီးရင်မှာပထမအဦးဆုံးအကြိမ်ပါဝင်လာသလိုသတင်းသမားတွေကိုဖမ်းဆီးထိန်သိမ်းနိုင်တဲ့နိုင်ငံတွေစီးရင်မှာအဆင့်တိုးလာတာဟာမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်စန္ဒပြသူတွေနဲ့သတင်းဖော်ပြဖို့ကြိုးပမ်းသူတွေအပေါ်ဘလောက်အထိအပြင်းထန်ဖိနှိပ်လာတယ်ဆိုတာပြသရာရောက်တယ်လို့လဲ CPJ အဖွဲ့ရဲ့ဥက္ကဋ္ဌဂျိုဒီဂန်စပါက VOA ကိုပြောပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကလူအသေးပြောက်များခဲ့တဲ့ဟယ်လိုဝင်းပွဲတော်လာလူအုပ်ကိုကင်တွယ်ထင်းသိမ့်ဖို့ပြက်ကွက်ခဲ့ကြောင်းတောင်ကိုရီးယားရဲချုပ်ကဝန်ခံပြောဆိုလိုက်ပါတယ်။နိုင်ငံရဲ့ငြိမ်းချမ်းရေးကာလအတွင်းအသေးပြောက်များစွာမတော်တဆမှုကိုမချေမနှက်ဖြစ်နေကြတဲ့လူထုကိုထိနှိမ့်ဖို့အနာပိုင်တို့ကြိုးစားနေကြရတာလည်းဖြစ်ပါတယ်။စနေနေ့နှောင်းပိုင်းအခင်းမဖြစ်ခင်မှာစိုးရိမ်ချောင်ယုံနေကြတဲ့ပွဲလာပရိသတ်တွေကအရေးပေါ်ဖုံးခေါ်ဆွမှုအတော်များများကိုရဲတပ်ဖွဲ့ကလက်ခံရရှိခဲ့ကြောင်းကနဦးစုံစမ်းစစ်ဆေးမှုတင်မှာတွေ့ရတယ်လို့လဲကိုရီးယားရဲတပ်ဖွဲ့ရဲ့အကြီးအကဲယွန်ဟီကျွန်းကပြောပါတယ်။အစောဆုံးတယ်လီဖုန်းခေါ်ဆွမှုကိုညနေ6:34မိနစ်မှာလက်ခံရရှိခဲ့ပြီးအဲ့ဒီနောက်3:00ခွဲအတွင်းနောက်ထပ်ဖုံးခေါ်ဆွမှု10ခုရရှိခဲ့တယ်လို့လဲရဲကပြောပါတယ်ရှင်
။အတိုက်ခံတွေကိုဖိနှိပ်ရမှာအသုံးချနေတယ်လို့သတင်းတွေထွက်နေပြီးတရုတ်နိုင်ငံရဲ့ပြည်ပရဲစခန်းတွေလို့ဆိုနေကြတဲ့နေရာနှစ်ခုကိုချက်ချင်းပိတ်ဖို့နယ်သာလန်အစိုးရကအင်ကာနေကညွှန်ကြားလိုက်ပါတယ်။တန်တမာရဲ့အကူအညီပေးဖို့လို့တရုတ်အာဏာပိုင်တွေကပြောထားတဲ့အမ်စတာဒမ်မြို့တော်နဲ့ရော်တဒမ်မြို့တွေကစင်တာတွေဟာရဲတွေလိုအလုပ်လုပ်နေကြပြီးမဲ့အင်းရှင်းနယ်သာလန်အစိုးရကိုအသိပေးမထားဘူးလို့လည်းဒေသခံမီဒီယာတွေကပြီးခဲ့တဲ့လမှာစပိန်အခြေစိုက်ဆစ်ကတ်ဒန်ဖက်ဒါဆိုတဲ့ NGO အဖွဲ့ကစက်တင်ဘာလအတွင်းစုံစမ်းစစ်ဆေးချက်အရတရုတ်အစိုးရဟာနယ်သာလန်နိုင်ငံမှာစင်တာနှစ်ခုအပါအဝင်ပြည်ပနိုင်ငံတွေမှာရဲစခန်းလိုနေရာ54ခုဖွင့်လှစ်ထားတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA. ဘုဒ္ဓဖုနေ့မနေ့ထိတ်တန်းရောက်တဲ့တဲ့တွေကိုမသိင်ထိုင်တဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးခဲ့ကြတာပါ။ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ထိုင်းဘက်ကဆေးဝါးဆိုင်ရာထိန်းချုပ်မှုတွေအကြောင်းကိုမတင်ပြခင်မှာပထမဆုံးမြန်မာနိုင်ငံတွင်းကသတင်းသမားတွေအကြောင်းကိုကြည့်ရအောင်ပါ။အေအိုရီသတင်းဌာနပြည်တွင်းထုတ်ဝေခွင့်လိုင်စင်မှာထုတ်ဝေသူဖြစ်နေတဲ့ပြည်သူပါတီဗဟိုအလုပ်မှုဆောင်ဦးတောင်ဝင်းကိုစစ်ကောင်စီကထောင်နှံတသက်ချမှတ်နိုင်တဲ့ပုံမှန်နဲ့တရားဆက်ဆွေးဖို့ပြင်နေတယ်လို့သူ့ရဲ့အကျိုးဆောင်ရှေ့တင်ကပြောပါတယ်။လက်ရှိမှာတော့ဦးတောင်ဝင်းကိုအင်းစိန်အချင်းထောင်မှာဖမ်းဆီးထိန်းသိမ်းထားတာပါ။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရဲမုံကပြောပြပေးပါမယ
်။ဦးတောင်ဝင်းကိုစစ်ကောင်စီကပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကအဲဇင်းဝင်စစ်ပြီးနေင်ကနေဖမ်းဆီးသွားကအောက်တိုဘာလထဲမှာပဲအင်းစိန်ထောင်ကိုပို့ဆောင်ခဲ့တာဖြစ်တယ်လို့မိသားစုနဲ့နှီးဆက်သူတူက VOA ကိုပြောပြပါဗျ။ဦးတောင်ဝင်းကိုလာမယ့်နိုဝင်ဘာလ10ရက်နေ့မှာရုံးထုတ်စစ်ဆေးဖို့ရှိတယ်လို့သူ့ရဲ့ရှင်နေက VOA ကိုပြောပါဗျ။အဲ
တောင်ဝင်းကဦးတောင်ဝင်းရဲ့ရှင်နေတော့မင်းတို့ပြီးခဲ့တဲ့ရုံးချိန်မှာတော့ CMB ပဲလောက်ပါသေးတယ်ခင်ဗျ။ဒီပြည်သူတွေညီတိုင်းပေါ့နော်။ CMB ကိုပြန်ချိန်ထားပါတယ်။124ဘုမတရားမစလီကကြီးပေါ့နော်။ဒီအောင်ကြီးရဲ့ထုတ်ဝေသူတာဝန်ခံဖြစ်နေတရားဆွဲခံတာကတော့ဒါကတော့ဟိုကျန်တဲ့သူကတော့ဒီမှာမရှိတော့ဘဲအိတ်ဓာတ်ရောက်သွားပြီလေအဲအဲ့မှာကျန်ခဲ့တာတောင်းဝင်းတယောက်ဝင်ကျန်ခဲ့တာတောင်းဝင်းရဲ့လက်ရှိဟိုဘာက तू ကအဲ့ရဒုက္ခပါတယ်လို့ तू ကမကြင်ညာထားဘူးကြင်ညာထားတဲ့အခါကျတော့ EAW နဲ့ပတ်သက်သူ့မှာတာဝန်ရှိတယ်ဆိုပြီးတော့တရားဆွဲလိုက်တာပဲ
2021ခုနှစ်ဖေဖော်ဝါရီလ1ရက်အာဏာသိမ်းမှုဖြစ်ပွားပြီးနောက် EAW သတင်းဌာနအပါအဝင်သတင်းမီဒီယာများကိုစစ်ကောင်စီကပိတ်ပင်တာတွေလုပ်ခဲ့ပါတယ်အဲ့ဒီလိုပိတ်ပင်ခဲ့တာမျိုးအေယာဝတီသတင်းဌာနဟာပြည်တွင်းမှာသတင်းထုတ်လွှင့်မှုတွေရပ်ဆိုင်းလိုက်ပြီးအရင်စစ်အစိုးရတွေလက်ထက်တုန်းကလိုပြည်ပမှာပြန်လည်အခြေစိုက်ပြီးအွန်လိုင်းမီဒီယာအနေနဲ့သတင်းတွေဆက်လက်လုပ်ကိုင်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ12ရက်ကကြိုက်ထီးဦးတောင်ကြီးကင်မွန်စခန်းမှာဖြစ်ပွားခဲ့တဲ့တိုက်ခတ်မှုနဲ့ပတ်သက်လို့သတင်းရေးသားရာမှာစစ်ကောင်စီတပ်မတော်ရဲ့ဂုံတိုက်ခါထိပါစေတယ်ဆိုတဲ့စွပ်စွဲချက်နဲ့အေယာဝတီသတင်းဌာနကိုတရားစွဲမယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်။ အဲ့ဒီလိုထုတ်ပြန်မပြောဆိုခင်ကတည်းကဥတော်ဝင်းကိုဖမ်းဆီးခဲ့ပြီးတရားစွဲဆိုဖို့ပြင်ဆင်ခဲ့တာဖြစ်ပါတယ်။အယဝရီသတင်းဌာနအဲ့ဒီသာသူဖြစ်တဲ့ဦးရဲနီကတော့လက်ရှိဖမ်းဆီးတရားစွဲဆိုခံရတဲ့ဥတော်ဝင်းဟာအယဝရီသတင်းထုတ်လွှင့်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူသူမဟုတ်ပဲအခုလိုတရားစွဲတာကတရားမျှတမှုမရှိဘူးလို့စစ်ကောင်စီကိုဝေဖန်ပြောဆိုလိုက်ပါတယ်
။ပြောနိုင်တာကတော့ကိုတောင်းဝင်းဒီ AOR နဲ့ဘာမှမဆိုင်ဘူး။ AOR တရင်ကန်းကတော့အရီတာတွေကဆုံးဖြတ်ချက်တွေနောက်ပြီးတော့ဘာတရင်တွေဘလို့ရေးပြီးတော့ဘလို့ပေါ်ပြမယ်ဆိုတဲ့နေ့စဉ်ထုတ်လုပ်ချက်တွေကကိုတောင်းဝင်းနဲ့လုံးဝမဆိုင်ပါဘူးခင်ဗျာ။2021ဟာလာဒီ February နောက်ပိုင်းအာနာစာနာပိတ်မှုကြောင့်တရင်ကလွတ်လပ်ခွင့်တွေပျောက်ဆုံးသွားပြီးတော့တဲ့င်းသမားတွေလုံခြုံရေးနဲ့အန်ဒီကိုစိုးရင်ကြရတဲ့အတွက်ကြောင့်ကျွန်တော်တို့မြန်မာပြည်တွေကကျွန်တော်တို့ရဲ့လုပ်ငန်းတွေကိုအဲ့အချိန်တွေကအဲရပ်ဆိုင်ခဲ့ပါတယ်ခင်ဗျ။ဟိုသူနဲ့ဘာမှမသက်ဆိုင်ပဲနဲ့ဒီလိုမျိုးပုံမှန်အကြီးကြီးနဲ့စွတ်စွဲပြီးတော့ဖန်စီဒီအရေးယူတာဒီလုံးဝကိုအဲ့လိုမျိုးဟိုမဖြစ်တဲ့ကိစ္စလို့ကျွန်တော်ကတော့အဲ့လိုမျိုးဟိုမြင်ပါတယ်ခင်ဗျ။
သမရာဟောင်းဦးသိန်းစိန်လက်ထက်တုန်းကပြပအခြေဆိုင်အေယဝရီသတင်းဌာနဟာပြည်တွင်းမှာသတင်းလုပ်ငန်းလုပ်ဖို့အတွက်တရားဝင်တင်ပြရမှာပြည်တွင်းနေသူသူကနေလုပ်ငန်းလိုင်စင်လျှောက်ပေးဖို့လိုအပ်တာကြောင့်ခင်မင်ရင်းနေသူဦးတောင်းဝင်းကကူညီပေးခဲ့တာဖြစ်တယ်လို့လည်းဦးရဲနီကပြောပါဗျ။စစ်ကောင်စီဘက်ကတော့လက်ရှိဖမ်းဆီးတရားစွဲဆိုခံရတဲ့ဦးတောင်းဝင်းဟာအေယဝရီသတင်းဌာနအတွက်သတင်းအေဂျင်စီနဲ့ထုတ်ဝေခြင်းလုပ်ငန်းအတိအမှတ်ပြုလက်မှတ်များရယူထားတာမို့ဆိုကအခုလိုအရေးယူတာဖြစ်တယ်လို့တရားရုံးမှာတင်ပြထားပါဗျ။နောက်ပြီးပုံနေချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေပုံမှန်8ပုံမှန်ကွဲခါခွေးပါစီကန်းချက်ကိုလိုက်နာခြင်းမရှိဘဲနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးအများပြည်သူအေဂျင့်တာယာရေးတို့ကိုထိခိုက်စေတဲ့အကြောင်းအရာများကိုရေးသားလွှင့်တင်ဖော်ပြခဲ့သည့်အတွက်ဆိုကာအေအိုရီသတင်းအေဂျင်စီနဲ့ထုတ်ဝေခြင်းလုပ်ငန်းအသီးသီးကို2022ခုနှစ်အောက်တိုဘာလ26ရက်မှစတင်ကပိတ်သိမ်းလိုက်ပြီလို့ထုတ်ပြန်ထားပါတယ်။ဥတောင်းဝင်းကိုဆွဲဆိုထားတဲ့ပုံမှန်1/4ကကြီးဟာအစိုးရကိုအမုန်းထားမလေးစားအောင်စာနဲ့ရေးသားထုတ်ဝေတာပြောဆိုတာလှုံ့ဆော်တာမျိုးလုပ်ရင်အရေးယူနိုင်မှုပြဋ္ဌာန်းထားတဲ့ပုံမှန်တစ်ခုဖြစ်ပြီးပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ခံရရင်ငွေရန်နှင့်တကွတသက်တကျွန်းတန်ဖြစ်စေငွေရန်နှင့်တကွတသက်တကျွန်းအောက်ရော့သည့်တကျွန်းတန်ဖြစ်စေငွေရန်နှင့်တကွ၃နှစ်အထိထောင်တန်ဖြစ်စေငွေရန်တသက်ဖြစ်စေချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်းကသတင်းသမားတွေအခြေအနေကိုကိုရဲမောင်ကပြောပြသွားတာပါဒီနိုင်ငံတကာကမ္ဘာအလုပ်သမားတွေရဲ့အခြေအနေကိုမတင်ပြခင်အခုတော့ထိုင်းဆိုရကမြန်မာကိုတင်ပို့မဲ့ဓာတုဆေးဝါးတချို့ထိန်းချုပ်ဖို့လုပ်နေတဲ့အကြောင်းကိုပြောပြပေးပါမယ်Methamphetamine စိတ်ကြွဆေးထုတ်ရမှာသုံးတဲ့ဓာတုပစ္စည်းတွေမြန်မာနိုင်ငံကိုတင်ပို့ကုန်ကိုထိန်းချုပ်ဖို့အတွက်ထိုင်းအာဏာပိုင်တွေကပြင်ဆင်နေတာပါစိတ်ကြွဆေးထုတ်လုပ်မှုကိုထိန်းချုပ်ဖို့ရည်ရွယ်တဲ့အနေနဲ့ Sodium Cyanide လို့ခေါ်တဲ့ဓာတုပစ္စည်းတင်ပို့မှုတွေကိုရပ်ဆိုင်ထားဖို့အတွက်ထိုင်းစုကလည်းလွှတ်တော်ကိုတင်ပြမယ်လို့ထိုင်းတရားရေးဝန်ကြီးကပြောဆိုလိုက်ပါတယ်အပြည့်စုံကတော့ထိုင်းခြေဆိုင် VOA မြန်မာသတင်းတောက်မအေးမာကပြောပြပေးပါမယ်
ထိုင်းနိုင်ငံတဲကိုထိုင်းမြန်မာလာအိုသုံးနိုင်ငံစုံရာရွှေတရိကန်ဒေသထုတ်မူရစေးဝါးတွေတန်းနဲ့ချီပြီးမကြာခဏဝင်ရောက်နေတာကြောင့်မူရနှိမ်နင်းရေးကိုအပူတပြင်းလှုပ်ဆောင်နေတာပါအခုအခါမှာတော့မီတာဖက်တမင်စိတ်ကြွဆေးပြားအမြောက်များထုတ်လုပ်နိုင်တဲ့ကုန်ကျန်းဖြစ်တဲ့ဆိုဒီယမ်ဆယ်ယနိုက်တွေမြန်မာနိုင်ငံကိုတင်ပို့မှုရပ်ဆိုင်းထားဖို့အောက်တိုဘာလ31ရက်နေ့မှာကျင်းပခဲ့တဲ့မူရစေးဝါးကာကွယ်ထိန်းချုပ်ရေးအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြပြီးထိုင်းဆိုရလွှတ်တော်မှာလဲဆွေးနွေးသွားမယ်ဆိုပြီးထိုင်းတရားရေးဝန်ကြီးဆွန်ဆက်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်။ในประเทศเราเนี่ยสั่งเข้ามาประมาณ 1,150 ตัน
သူပြောသွားတာကတော့ထိုင်းနိုင်ငံထဲမှာโซเดียมไซยาไนด์ကိုပြည်ပနိုင်ငံတွေကနေတင်သွင်းလာကတော့တန်ချိန်1150ထိတင်သွင်းလာခဲ့ပြီးထိုင်းနိုင်ငံတွင်အသုံးပြုတာကတန်ချိန်300ကျော်လာရှိပြီးကျန်တဲ့တန်ချိန် 800 ကျော်ကိုမြန်မာဘက်ကိုတင်သွင်းလာတွေ့ရတယ်လို့ဆိုပါတယ်။ Sodium Cyanide ဟာစိတ်ကြွဆေးထုတ်လုပ်ရမှာအသုံးပြုနိုင်တဲ့ကုန်ကျန်းဖြစ်တာကြောင့်မြန်မာဘက်ကိုတင်သွင်းမှုကိုရပ်ဆိုင်းဖို့လွှတ်တော်မှအစိုးတင်သွင်းသွားမယ်လို့လည်းဆိုပါတယ်။ Sodium Cyanide ဟာထိုင်းနိုင်ငံအတွင်းမှာတော့သတ္တုတွေကိုအယောင်တင်တဲ့စိတ်ယုံတွေမှာအသုံးပြုဖို့ခွင့်ပြုထားတာဖြစ်ပါတယ်။2020ခုနှစ်ထဲမှာတော့ထိုင်းဘက်ကSodium Cyanide တန်ချိန်1150တင်သွင်းခဲ့ပြီးထိုင်းကနေတဆင့်မြန်မာဘက်ကိုတန်ချိန်810ပို့ခဲ့တာကြောင့်ဒီကုန်ကျန်းတွေကနေမူရစေးဝါးတွေထုတ်လုပ်မှာကိုထိုင်းဘက်ကစိုးရိမ်ပုံရတယ်လို့လည်းထိုင်းနိုင်ငံကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပါတယ
်သူတို့ပြောတာကမြန်မာကတကယ်မူရစေးဝါးကို အတူကျထုတ်လုပ်ခဲ့ဟိုဇာပေါ့နော်ဒီဇိုင်းတိုင်းတစ်ခုဖြစ်နေတာဆိုတော့အဲ့ဒါတွေကသူတို့တိုင်းပြန်ပြီးတော့ဝင်လာလေဟိုတကယ်လို့ပိုက်ကုန်ညံနေကိုအတုံးချပြီးတော့နာကျတဲ့မျိုးစိထုတ်ပြန်ဝင်တယ်သူတို့ဒီမှာသူတို့တိုင်းပြည်ရဲ့လူတွေပဲပြဿနာတက်မှာဟုတ်ဒါကြောင့်မလို့ပေါ့နော်တကယ်ပဲအဲ့ဒီခုနကတန်ခုနကဆရာပြောကိုမျိုးစိလောက်တယ်ဆိုလို့ရှိရင်အာမူမဒီမတာဖီဒီမင်းပေါ့နော်ဒီဆေးအလုံးကြီး6 16.36 ဘီလီယံနော်အလုံးကြီးအဲ့လောက်ထုတ်လို့လို့ရမှာပေါ့အဲ့ဒါတွေဝင်လာတော့သူတို့ကစိုးရ
အခုလိုမျိုးထိုင်းဆိုရရဲ့ဆိုဒီယမ်ဇယနိုက်ပြပတ်ကိုမရောင်းချဖို့တင်းကျပ်တဲ့ဖိအားပေးမှုကမြန်မာနိုင်ငံတွင်တက်ရောက်မှုရှိမှာမဟုတ်ကြောင်းထိုင်းကမရောင်းရင်လည်းတရုတ်ကနေတိုက်ရိုက်ဝယ်ယူနိုင်တယ်ဆိုပြီးထိုင်းလုပ်ငန်းရှင်တချို့ကတော့မှတ်ချက်ပေးကြပါတယ်အခုရက်ပိုင်းအတွင်းထိုင်းမြန်မာနယ်စပ်ချင်းမိုင်နဲ့ချင်းရိုင်ပြည်နယ်တွေမှာစိတ်ကြွစည်းပြားအလုံးကြီးတန်း20ကျော်ဖမ်းမိခဲ့တယ်လို့လည်းထိုင်းမှုရဲ့နှိမ်နင်းရေးဘူရိုကလည်းထုတ်ပြန်ထားပါတယ်ထိုင်းနိုင်ငံမြောက်ပိုင်းနယ်စပ်ဒေသကနေနေ့စဉ်စိတ်ကြွစည်းပြားအနည်းဆုံးတန်း280မူရစ်ဆေးဝါးထုတ်လုပ်သူတွေကတင်ပို့နေတဲ့အကြောင်းအောက်တိုဘာလထဲမှာပဲထိုင်းတရားရေးဝန်ကြီးဆွန်ဆက်ကပြောဆိုတာကိုထိုင်းနိုင်ငံထုတ်ဘန်ကောက်ပို့စ်သတင်းစာမှာလည်းဖော်ပြခဲ့ပါတယ်။အဲ့ဒီအချိန်လုံးကတော့ထိုင်းနယ်စပ်အပြင်ဘက်နေရာအနှံ့ပြန့်ကျဲနေတဲ့စစ်ရုံခုနှစ်ခုရှိပြီးစိတ်ကြွစည်းပြားအများအပြားထုတ်လုပ်နေတဲ့အကြောင်းဝန်ကြီးဆွန်ဆက်ကပြောခဲ့ပေမဲ့မြန်မာနိုင်ငံဆိုတဲ့နာမည်ကိုတော့ထည့်သွင်းပြောကြားသွားခြင်းမရှိပါဘူး။ဒါပေမဲ့လည်းစိတ်ကြွစည်းပြားစစ်ရုံတွေဟာမြန်မာနိုင်ငံဘက်ချမ်းမှာဆိုပြီးထိုင်းသတင်းစာတွေကရေးပါတယ်။အခုအခါမှာတော့စိတ်ကြွစည်းပြားအမြောက်အများထုတ်လုပ်နိုင်တဲ့ကုန်ကျန်းဖြစ်တဲ့ဆိုဒီယမ်ဇယနိုက်တွေကိုမြန်မာနိုင်ငံဘက်ကတင်ပို့မှုရပ်ဆိုင်းထားဖို့ဆုံးဖြတ်ထားပြီးထိုင်းအစိုးရလွှတ်တော်မှဆွေးနွေးသွားမယ်လို့လည်းပြောသွားပါတယ်။ကယောဂါကူးစက်မှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုအတုံးချပြီးမြန်မာနိုင်ငံနေကြာရွှေတရီကန်ဘက်မှာလက်နက်ကန်ရာဇဝတ်ကိုင်းတွေကမူရစေးဝါးတွေကိုပို့ပြီးတော့ထုတ်လုပ်ဖြန့်ချီနေတဲ့အကြောင်းကုလသမဂ္ဂမူရစေးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးအဖွဲ့ UNODC ကလည်းပြောဆိုထားပါတယ်ရှင
်မအေးမသတင်းပေးပို့သွားတာပါအခုတော့အလုတ်သမားတွေရဲ့အရေးကိုတင်ပြပေးပါအောင်မယ်ရုရှားယူကရိန်းစစ်ပွဲနဲ့တရုတ်ပြည်ကစီးပွားရေးဆိုင်ရာအနှောက်အယှက်အခက်အခဲတွေရိုက်ခတ်မှုကြောင့်စီးပွားရေးနဲ့နိုင်ငံရေးဆိုင်ရာအထွေထွေအကျပ်တဲတွေဖြစ်ပေါ်လာပြီးတော့ကမ္ဘာအလုတ်သမားဈေးကွက်ပြန်ပြီးကောင်းမွန်လာရေးအတွက်ချိန်ချောက်နေတယ်လို့နိုင်ငံတကာအလုတ်သမားအဖွဲ့ချုပ် ILO ကနေသတိပေးလိုက်ပါတယ်ဒီ Laser Line Geneva ကနေသတင်းပေးပို့ထားတာကိုတော့ကိုဇော်မိုးကျော်ကပြောပြပေးမှာပ
ါကမ္ဘာအလုတ်သမားဈေးကွက်ရဲ့အခြေအနေစိုးဝါးလာတာဟာအလုတ်ကန်ရရှိရေးအတွက်ရောကောင်းမွန်တဲ့အလုတ်ကန်တွေဖြစ်လာရေးအတွက်ပါထိခိုက်နိုင်တယ်လို့ကမ္ဘာအလုတ်သမားအဖွဲ့ချုပ်ကြီးကအောက်တိုဘာလ31ရက်နေ့တနင်္လာနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဆယ်စုနှစ်နဲ့ချီပြီးငွေကြေးဖောင်းပွားမှုနှုန်းတွေအမြင့်ဆုံးကိုမြင့်တက်နေတာငွေကြေးဆိုင်ရာစည်းမျဉ်းတွေပုံမိုတင်းကျပ်ထားတာနဲ့ကျွေးမြေဝင်တော့ဝင်ပိုးတွေပြည်လာတာစတာတွေအပါအဝင်အကြအတဲမျိုးစုံကြောင့်စားသုံးသူတွေနဲ့စီးပွားရေးလုပ်ငန်းတွေအပေါ်ယုံကြည်မှုကျဆင်းလာခဲ့တယ်လို့ ILO အလုတ်သမားအဖွဲ့ချုပ်ကြီးကပြောဆိုထားပါတယ် ILO ရဲ့ခံမှန်းတွက်ချက်မှုအရတတိယ3လပတ်ကာလအတွင်းတကဘာလုံးအတိုင်းအတာနဲ့အလုတ်လုပ်ချိန်ဟာကိုဗစ်ကပ်ဘေးမတိုင်မီကထက် 1.5% နှုန်းကျဆင်းနေတယ်လို့ဆိုပါတယ်ဒါဟာအချိန်ပြည့်အလုတ်အကိုင်းတန်း40ကျော်ဆုံးရှုံးရတာနဲ့ညီမျှနေတယ်လို့ ILO ကဖော်ပြထားပါတယ်အခုလိုကြဆင်းရတဲ့အဓိကအကြောင်းအရင်းဟာတရုတ်ပြည်ကစီးပွားရေးဆိုင်ရာအနောက်ရှက်အခက်အခဲတွေနဲ့ယူကရိန်းစစ်ပွဲကြောင့်ဖြစ်ရတာလို့ ILO ရဲ့ညွှန်ကြားမှု Gilbert Hombo ကပြောဆိုပါတယ
် For China what essentially we're saying is the disruption caused namely
တရုတ်ပြည်နဲ့ပတ်သက်ပြီးကျွန်တော်တို့အဓိကပြောဆိုနေတာကတော့ COVID တုံ့ပြန်ဆောင်ရွက်ရေးမှာသိပ်ပြီးတင်းကျပ်လွန်းလာမျိုးတွေတကဘာလုံးအတိုင်းအတာအရာပန္နာရီနဲ့ငွေကြေးဆိုင်ရာကိစ္စတွေတင်းကျပ်တာစတာတွေဟာပြည်တွင်းဝယ်ယူစားသုံးမှုကိုထိခိုက်စေပါတယ်
။ယူကရိန်းစစ်ပွဲကြောင့်လူသားချင်းစာနာမှုဆိုင်ရာကုန်ကျစရိတ်တွေအလွန်များပြားပြီးတိုင်းပြည်ရဲ့စီးပွားရေးနဲ့အလုပ်သမားဈေးကွက်ကိုထိခိုက်ပျက်စီးစေပါတယ်။စစ်ပွဲကြောင့်အနည်းဆုံးလူ2,000-4,000လောက်အလုပ်အကိုင်တွေဆုံးရှုံးရတယ်လို့ ILO ကခန့်မှန်းတွက်ချက်ထားပါတယ်။စစ်ပွဲကြောင့်ကမ္ဘာမှာအစားအစာဈေးနှုန်းတွေနဲ့လောင်စာဈေးနှုန်းတွေမြင့်တက်ကုန်ပြီးဆင်းရဲမွဲတေမှုနဲ့အစားအစာမလုံလောက်မှုတွေလည်းမြင့်တက်လာတယ်လို့ ILO ညွှန်ကြားရေးမှူးဟောင်ဘိုကပြောဆိုပါတယ်ရုရှားကယူကရိန်းကိုကျူးကျော်တဲ့အတွက်အိန္ဒိချင်းတိုင်းပြည်တွေရဲ့ စီးပွားရေးနဲ့အလုပ်သမားဈေးကွက်ကိုလည်းထိခိုက်မှုတွေဖြစ်စေတယ်လို့လည်းသူကပြောဆိုပါတယ
် For example in Tajikistan the World Bank is projecting a 40% fall
ဥပမာပြောရရင်ကမ္ဘာ့ဘဏ်ရဲ့တွက်ချက်မှုအရ Tajikistan မှာရွှေပြောင်းအလုပ်သမားတွေကပြန်ပို့တဲ့ငွေဟာ40ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်ကာဂျစ်စတန်မှာတော့33ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။ဒီလိုအခြေအနေတွေဟာနိုင်ငံရေးနဲ့လူမှုရေးဆိုင်ရာမတည်ငြိမ်မှုတွေဖြစ်စေနိုင်ပါတယ်
။ဒီလိုအခြေအနေတွေကြောင့်တရားမဝင်တဲ့ပုံမှန်မဟုတ်တဲ့ကဏ္ဍတွေမှာအလုပ်အကိုင်တွေတိုးလာနိုင်ပြီးလွန်ခဲ့တဲ့15နှစ်လောက်ကစပြီးအလုပ်အကိုင်တွေကိုတရားဝင်အလုပ်အကိုင်တွေဖြစ်အောင်လှုပ်ဆောင်လာနေတဲ့လမ်းကြောင်းကိုလည်းထိခိုက်ပျက်စီးသွားမှာကိုဒီအစီရင်ခံစာရေးသားသူတွေကစိုးရိမ်နေကြပါတယ်။အလုတ်ကိုင်းတွေမှာကြားမခွဲခြားမှုယော်နေလာအောင်လှုပ်ဆောင်နေတဲ့အရေးမှာတိုးတက်မှုတွေရှိလာနေတာဟာလည်းထိကပျက်စီးနိုင်တဲ့အန္တရာယ်တွေရှိလာနေသလိုဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအကြွားကွာဟမှုဟာလည်းပိုကြီးလာနိုင်တယ်လို့ ILO တာဝန်ရှိသူတွေကပြောဆိုကြပါတယ
်။ကိုဇော်မိုးကြောင့်ပါရှင်အခုတော့ပျက်စီးသွားတဲ့ကိုင်းကအစိတ်ပိုင်းတွေကိုအတုလုပ်ပြီးတော့လူနာတွေကိုအကူအညီပေးနေတဲ့အကြောင်းကိုပြောပြပါရစေ။American Bureau ထောက်လှမ်းရေး CIA မှာတာဝန်ထမ်းဆောင်ခဲ့တဲ့အသင်းပြမှုဆိုင်ရာကျွမ်းကျင်သူ Robert Barron ဟာဒဏ်ရာကြောင့်ဖြစ်စေယောဂါကြောင့်ဖြစ်စေထိခိုက်သွားတဲ့သူတွေအတွက်အင်္ဂါအတုတွေကိုလှုပ်ပေးနေပါတယ်။သူအခုလိုလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Karina Barachan ကနေပြီးတော့သတင်းပေးပို့ထားပါတယ်။ဦးတင်မောင်တန်းကတင်ပြပေးမှာပါ
။ယောဂါကြောင့်ဖြစ်ဖြစ်ဒဏ်ရာလိုပဲဖြစ်ဖြစ်ခြေလက်မျက်နှာအစိတ်ပိုင်းထိခိုက်ဆုံးရှုံးခဲ့သူတွေအတွက်Robert Barron ဟာအစားထိုးအတုတွေဖန်တီးပေးခဲ့တာ10စု3စုလောက်ရှိခဲ့ပါပြီ။သူ့လူနာတွေထဲမှာကင်ဆာနဲ့ကိုယ့်ကိုယ်ကိုသတ်သိပြီးအသက်ရှင်ကျန်ရသူတွေပါဝင်ကြပါတယ်။ Raccoon ကကိုက်လို့နားပြတ်သွားတဲ့မိန်းကလေးငယ်လေးပါဝင်တာပေါ့။သူ့ဘဝတစ်လျှောက်လုံး Barron ကမျက်နာတွေအများကြီးကိုဖန်တီးခဲ့ရတာပါ။ American ရေတပ် Magazine အတွက်သူကသရုပ်ဖော်ပုံဆွဲတယောက်ဖြစ်1969နှစ်များအတွင်းမှာအလုပ်ဆောင်ဝင်ခဲ့ပါတယ်။အဲဒီနောက် CIA ကိုသူရောက်ပါတယ်။စာရွက်စာတမ်းအတုလုပ်ရမှာသူ့ရဲ့အမှုပညာကျွမ်းကျင်မှုတွေကိုသုံးခဲ့ရတာပေါ့။အဲဒီကနေအသွင်ပြောင်းကျွမ်းကျင်သူဖြစ်လာခဲ့တာပါ။သဘင်အတုတွေညနေဖုံးတွေနဲ့အထူးပြုလုပ်ထားတဲ့အတုတွေနဲ့သူအလုပ်လုပ်ခဲ့ပါတယ်။ CIA ကနေ1993ခုနှစ်မှာသူထွက်လာတဲ့အခါဘဝတစ်လျှောက်ရခဲ့တဲ့ကျွမ်းကျင်မှုတွေကိုဘယ်လိုသုံးရမလဲဆိုတာသူသိနေပါပြီ။ Barron ကအခုလိုပြောပါတယ်
If you can change somebody's identity
လူတယောက်ရဲ့အမှတ်သရုပ်ကိုပြောင်းနိုင်ခြင်းပုံပြတ်သွားခဲ့တဲ့သူတွေကိုသူရဲ့အမှတ်သရုပ်ပြန်ပေးနိုင်ပါတယ
်အနှစ်30လောက်သူကဒါကိုလှုပ်လာခဲ့တာဆိုတော့လူနာထောင်ပေါင်းများစွာကိုသူကကူညီခဲ့ပါတယ်သူလူနာတယောက်ကအမေရိကန်နိုင်ငံ West Virginia ပြည်နယ်က Wayne Gearhart ဖြစ်ပါတယ်သူကနှာခေါင်းနဲ့ဦးခေါင်းမျက်နှာပိုင်းအရိုးတွေကိုဆက်ထားတဲ့ sinus အခေါင်းတွေထဲမှာကင်ဆာဖြစ်ပြီးသူ့ရဲ့နှာခေါင်းဆုံးရှုံးခဲ့ရတာကိုအခုလိုပြောပါတယ်
I had a tumor up in my sinus cavity. And if they didn't get it out, it was heading.
Sinus အခေါင်းတွေမှာကင်ဆာအကျိတ်ဖြစ်ခဲ့ပါတယ်။ထုတ်ပြစ်မရရင်ခေါင်းအထိပြန့်နှံ့သွားနိုင်ပါတယ်။ဒီတော့ကင်ဆာတစ်ခုလုံးပေါအောင်နှာခေါင်းတစ်ခုလုံးထုတ်ပြစ်လို့ရပါတယ်။ဒါပေမဲ့ဒီအပတ်ကုန်မှာကျွန်တော်ကိုပြင်ပေးမှာပါ။ဒီကပြန်တဲ့အခါကျွန်တော်ပြုံးနေမှာပါ
။တူးချင်းအလိုက်လက်တွေ့ကျတဲ့အတုကိုဖန်တီးရတာဘယ်ရွန်ရဲ့အဓိကအလုပ်ပါ။တတ်ရတာအံကိုက်ဖို့အရေးကြီးပါတယ်။အသားအရောင်နဲ့တသားလေးဖြစ်ရပါမယ်။1968ခုနှစ်ကရိုက်ခဲ့တဲ့ Planet of the Apes ရုပ်ရှင်နဲ့တခြားရုပ်ရှင်ကားတွေရဲ့ Hollywood maker ဆရာ John Chambers ရှိက CIA အတွက်သူပညာယူခဲ့ရတယ်လို့ Barron ကပြောပါတယ
် Realism is the ideal
တခုခုကိုလို့အောင်မှာတယုတ်မှန်ဝါရကတကယ်နီးနာပါနာမျက်စိနှာခေါင်းမျက်နှာအလဲပိုင်းနဲ့မျက်နှာတစ်ပြင်လုံးစသဖြင့်ပေါ့
တစ်ချိန်မှာ Hollywood လာအလုပ်လုပ်ဖို့ချိန်မကသူ့ကိုခေါ်ခဲ့တော့ Barron ကငြင်းဆိုခဲ့ပါတယ်တကယ်လူနာတွေကဟောလိဝုဒ်ကတရုတ်ဆောင်တွေထက်သူ့ကိုအများကြီးပိုလို့ပြီးဒါဟာအလုပ်ကိုနှိုးချစေတဲ့အကြောင်းဖြစ်တယ်လို့လူနာကိုနှုတ်ဆက်ရင်သူကအခုလိုပြောပြပါတယ
်သူကတိတ်ပျော်သွားတယ်ဗျသိရမို့လားဘလူခန်းစားချက်မျိုးလဲသိရမို့လားလူတွေအများကြီးအတွက်အခုလိုလုံနိုင်တာ
အမေရိကန်ထောက်လှမ်းရေးအဖွဲ့မှအပြည့်အဝရခဲ့တဲ့ကျွမ်းကျင်မှုတွေကိုလူတွေကိုနေ့စဉ်ကူညီရမှာသူကအသုံးပြုနေတာဖြစ်ပါတယ်ခင်ဗျာ
ဦးတမောင်တမရှင် View American တန်ရဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုလို့ရှိရင် VOA ရဲ့ email လိပ်စာက burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။ သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်ဒီ application ကို download ရပ
ါမင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ view american တိုင်းရဲ့ဗုဒ္ဓဖူးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိနားဆင်နေတဲ့လိုင်းနိုမီတာ2440 51တို့ကဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနာရီဝက်အတွင်းမှာတော့ american နိုင်ငံရဲ့အကြောင်းတည်ကောင်းစရာမြင်ကွင်းကျယ်မှတ်စုနဲ့ကဘာတလောခီးတော့အစီအစဉ်တွေအပြင်ရခိုင်ပြည်နယ်ကတဘာဝဝင်းကျင်ကောင်းဖို့အတွက်ကြိုးစားနေတဲ့ဒေါက်တာမောင်မောင်ကြီးအကြောင်းကိုတင်ပြပေးဖို့ရှိပါတယ်။အခုတော့အပတ်စဉ်လွှင့်နေကြအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကဏ္ဍနဲ့စတင်ပါရစေ။အမေရိကန်ပြည်ထောင်စုမှာအခုလာမဲ့သတင်းဖတ်နိုဝင်ဘာလ3ရက်မှာတက်တန်းဝက်ရွေးကောက်ပွဲဖြစ်ပါပါပြီ။လွှတ်တော်မှာဒီမိုကရက်အများစုပဲဆက်နေရယူမလား Republican တွေကလည်းပိုအားတန်လာမလားဆိုတော့နိုဝင်ဘာ10ရက်တက်တန်းဝက်ရွေးကောက်ပွဲကအဆုံးဖြတ်ပေးဖို့ရှိပါတယ်။ကိုဝင်ဖြတ်ချနိုင်ွင့်အခွင့်အရေးပါဝင်တခြားပြည်ရင်းရေးရာတွေကိုစဉ်းစားပြီးအမေရိကန်ပြည်သူတွေကမဲပေးကြမှာပါ VOA သတင်းတောက် Arash Abasadi ရဲ့သတင်းတော်ကိုဒီပတ်အမေရိကန်နိုင်ငံအကြောင်းတည်ကောင်းစရာကဏ္ဍမှာမအီတန်စင်ကတင်ပြပေးမှာပ
ါမြန်မာရှိနေမှာဇင်ပါမယ်အမေရိကန်ပြည်အောင်စုတက်တမ်းဝင်ရွေးကောက်ပွဲတွေမတိုင်ခင်ကြိုတင်မဲတွေစပေးနေပါပြီပြည်ခဲ့တဲ့တင်ပတ်တုန်းကလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သူ့ရဲ့မိမလေးနက်တလီတို့သမ္မတရဲ့ဇာတိပြည်နယ်ဒယ်လာဝဲမှာမဲပေးခဲ့ကြပါလေ။ရွေးကောက်ပွဲမှာဒီမိုကရက်အသာရမလား၊ရီပပ်ဘလစ်ကန်ဘက်ကအားသာမလားဆိုတာကိုဂျော်ဂျီယာလိုပြည်နယ်တွေမှာရတဲ့မဲရလက်ကိုစောင့်ကြည့်ရမှာဖြစ်ပါလေ။ဂျော်ဂျီယာပြည်နယ်မှာဒီမိုကရက်အထက်လွှတ်တော်အမတ်တိတ်ခါတော်ရစီရတော်ရာဖာယဲဝေါ်နော့ကအမေရိကန်ဘလုံးသမားဟောင်းရီပပ်ဘလစ်ကန်ဟော့ရှယ်ဝေါ်ကာနဲ့အကြိတ်နယ်ရှင်းပြရမှာဖြစ်ပါလေ။ကိုဝင်ဖြတ်ချနိုင်ခွင့်အခွင့်အရေးကိစ္စနဲ့ပတ်သက်ပြီးစကားစစ်ထိုးခဲ့ကြပါလိ
မ့် On abortion you are a Christian
ကိုဝင်ဖြတ်ချခွင့်နဲ့ပတ်သက်ပြီးပြောရရင်တော့အားလုံးသိကြတဲ့အတိုင်းပဲကျွန်တော်ကခရစ်ယာန်ဘာသာဝင်ပါလူသက်ကိုတန်ဖိုးထားပါတယ်ဂျော်ဂျီယာပြည်နယ်ဟာလူသက်ကိုတန်ဖိုးထားတဲ့ပြည်နယ်ဖြစ်ပြီးကျွန်တော်ကလည်းလူသက်ကိုတန်ဖိုးထားတဲ့အထက်လွှတ်တော်အမတ်ဖြစ်လာမှာပါလို့ပြည်သူတွေကိုကျွန်တော်ပြောချင်ပါတယ
်အမျိုးသမီးနှစ်ယောက်ကိုဝင်ဖြတ်ချဖို့ Herschel Walker ကငွေပေးပြီးတော့လှုပ်ခိုင်းခဲ့တယ်လို့သူတို့ကဆွဆွဲထားပါတယ်။တစ်ဖက်မှာလည်းကိုဝင်ဖြတ်ချရေးဆုံးဖြတ်ချက်မှာအစိုးရကဝင်ပါစရာမလိုဘူးဆိုပြီးတော့ဒီမိုကရက်အမတ်ဝေါ်နော့ကသူ့ရဲ့သဘောထားကိုပြောပါတယ်။
The patient's room is too narrow and small.
မျိုးသမီးတယောက်ဆေးကန်းပြရတဲ့ကိစ္စမှာဆရာဝန်နဲ့လူနာအဖြစ်အမေရိကန်အစိုးရပါပါလာရင်လူတွေကြက်သွားမှာပေါ့။အများစုကအမျိုးသားတွေဖြစ်ကြတဲ့နိုင်ငံရေးသမားတွေကမျိုးသမီးလူနာရေးကိစ္စမှာဝင်ပါနေတာကိုအခုကြုံနေရတာပါ
။ Georgia ပြည်နယ်မှာ Democrat Party မနိုင်ပါကို Democrat Party ဘက်ကစိုးရိမ်နေကြပါတယ်။ Democrat Party ရဲ့လွှတ်တော်နေရာတွေဆုံးရှုံးမှာစိုးရိမ်ရတဲ့အကြောင်းမကြသေးခင်တုန်းကပဲအထက်လွှတ်တော်လူများစုခေါင်းဆောင် Chuck Schumer ကသမ္မတ Joe Biden ကိုပြောတာကိုကြားခဲ့ရပါတယ်
။ I think the Democrats are going to get a rude awakening.
ဝေကြီးဖောင်းပွားမှုများနေတာပြောင်းရွှေ့နေထိုင်လူတွေလာနိုင်ဖို့နေဆက်ဖွင့်ဝင်ခွင့်ပေးထားတာမျိုးအမေရိကန်ပြည်သူတွေလိုချင်တဲ့အရာတွေမဟုတ်ဘူးဆိုတာကိုနိုဝင်ဘာလ၈ရက်ရွေးကောက်ပွဲမှာဒီမိုကရက်တွေကောင်းကောင်းနားလည်လာနိုင်မယ်လို့ထင်ပါတယ်။ Republican တွေကဥရေမူကြမ်းတွေလွတ်တော်မှာအတည်ပြုနိုင်မယ်လို့မျှော်လင့်ပြီး Joe Biden ကလည်းအတည်ပြုလက်မှတ်ရေးထိုးဖို့မျှော်လင့်ပါတယ်
။ကိုဝင်ဖြတ်ချပိုင်ခွင့်လူတိုင်းရပိုင်ခွင့်ရဖို့လူတွေဆိုပြီးတော့ဒီမိုကရက်တွေကပြောနေပြီး Republican Party ကတော့ဒီသဘောထားကိုစန့်ကျင်ပါတယ်။ပြည်သူတွေမဲပေးတဲ့ရလက်အပေါ်မှာမူတည်ပြီးလွှတ်တော်မှာဘယ်ပါတီအာဏာရမလဲဆိုတာအပြေထွက်မှာဖြစ်ပါလေ
Abortion is a real big issue and
ကိုဝင်ဖြတ်ချပိုင်ခွင့်ကိစ္စကအရေးပါပါတယ်ဒါကအခြေခံရပိုင်ခွင့်လွတ်လပ်မှုတစ်ခုလည်းဖြစ်ပါတယ်ကိုဝင်ဖြတ်ချဖို့ကိစ္စကအမျိုးသမီးနဲ့ဆရာဝန်ကြားဆုံးဖြတ်ရမယ်ကိစ္စလား Washington DC ရဲ့နိုင်ငံရေးသမားတွေဆုံးဖြတ်ရမယ်ကိစ္စလား
သမိုင်းတခြားပုံမှန်ဆိုရင်တက်တန်းဝက်ရွေးကောက်ပွဲတွေမှာလက်ရှိသမ္မတရဲ့ပါတီကအောက်လွှတ်တော်မှနေရာတချို့နဲ့အထက်လွှတ်တော်မှနေရာတချို့ဆုံးရှုံးရလေရှိပြီးတော့ဒါမှလည်းသမ္မတနဲ့လွှတ်တော်ကြားဩစာအာဏာပြည်မြတ်တာကိုရှိရလို့ဖြစ်ပါလိမ့်ရှင
်မအီတန်စင်တင်ပြပေးခဲ့တာပါအခုတော့သူ့အကြောင်းအစီအစဉ်အလှည့်ရောက်ပါပြီက Kabaji Punu Moon at the Bawa Wonchin, Yuin Piasimu, Tasi, Kabatuan, Jules, Nija, the Retema, the Kandina Tangwanga, Doctor Mamonchile, Babari, Balo Segure, the Bawa Wonchin, Tangle, Lodigo, Lopia Badale, two John Sizema, Gutananga, Yagutan Setabare.
General Nitanga Kabaima, Nipi Nare, Sibai Longandre, Sayon Loyun Rebi, Luye Samadan, Dula Ranemia, the Bawa Pawanjin, Piasibido, Yadiudu Pangu Murule, Shila Nidaba. Akulu the Baba Pawanjin, Piasi Muru and Nama, Kabai Takuluma Shire, Tashiru Alongo, Teche Piasi Tosin and Epe and Yedule Lai Laniraba. Akulu Yadi Udu Pangle Munekabai, Punila Mungo Shosha Nibotra, Kaba Wuma, the Baba Pawanjin, Tende and Longandugo, Losong Nitule Shi Nebare, Ari Timaro, Shakain Bide Tangman, Komune, Chindali Munega, Tauta Momonji Diaole, Pawin Pipare. Duha, Nerega Lerotima Chipin Laya Dupirajan, Dot Bawago, Shimia Nudu Upsidalo, Gila in Nona Nodare Dre, Shoka Peta Uyen the Hutu Tomelo, Sai Gutake Ale Tibare.
Geno Gendeli, the Ataga, Seran Auna, what Ponasang Agunaga, Tangua Ponasanga Gunaga, Seran Auna, Sejang, who Eric got died the Arab. So Eric Madangale, Genoa. Tima Lerorema Gbingerabo. Bobwari by Neleriale Ayuesro. Lerorema Vejanong Evoa Gigero. Lerorema Biore. Aro, you know, the Buddha Bada, the little Zaya, my Migata won you. You don't mount it down lead on, you can mount it down lead on Suraria Sabo. So, di Harriet, Lambo Muja, you know, the daughter Bawa Ulem Mianure, not who are. The ဖြစ်ဖြစ်နဲ့ဟိုတော်တွေကလည်းတပ်ပင်တွေခုတ်လှဲတာတွေမြားများလာတဲ့အခါဩငါကြီးလာရင်တော့နောင်လာနောက်သားတွေအတွက်ဟိုရုပ်ခပေးတာဥယင်လေးလို့ဟိုတစ်ခုထူထောင်ထားခြင်းလဲဆိုတဲ့အတွေ့စပေါ်ခဲ့တာပေါ့ငယ်ငယ်ရပဲ တော့တောင်တွေကိုရှင်းပြနိုးတဲ့သူဟာတစ်ဖက်မှာလည်းဆရာဝန်တယောက်ဖြစ်နေပါတယ်ထောင်းကိုရာ80နှစ်လောက်မှာတော့သူဟာစေခိုင်းတစ်ဖက်နဲ့သူစိတ်ကူးထားတဲ့ရုပ်ခပေတာဥယင်လေးကိုအသက်သွင်းဖို့အတွက်ဘိုးဘွားပိုင်လေတော်တွေကိုစတင်ထင်းသိမ်းခဲ့တာဖြစ်ပါတယ်တော့ပြန်လာပြီးတော့စေခိုင်းတစ်ဖက်ကဖွင့်တယ်တစ်ဖက်ကဒီရုပ်ခပေတာဥယင်ကိစ္စကိုစတာပေါ့ဟိုနောက်ကျဆောင်နေလို့အပိုးပဲရှ area ဧက 50 60 လောက်ရှိပါတယ်။ရခိုင်ပြည်နယ်တစ်ခုလုံးကဆေးရုံ၃စီကျော်မှာဆရာဝန်၄ယောက်သာရှိပြီးဆရာဝန်တွေဝင်ငွေအတော်ကောင်းတဲ့အရှင်ဖြစ်ပေမဲ့တောတောင်တွေမှာတစ်ပင်တွေစိုက်ဘာတစ်ပင်မှမရှိတဲ့တောတောင်တွေကိုဝေယူရှန်ထိုးနေတဲ့ဒေါက်တာမောင်မောင်ကြီးကိုမိသားစုပါဝင်ပတ်ဝန်းကျင်ကအယူဆိုပြီးတော့သတ်မှတ်တာခံခဲ့ရတာပါ။ဆရာဝန်ဟာဒီပတ်စာတောက်တောက်လေးရနေတဲ့ဟာအချိန်ပြည့်အိမ်မှာထိ န်ထိုးတယ်ဟိုအပင်တွေကိုပြုစုတယ်ဆိုတာဒီဟာဟာပိုက်ဆံတွေဒါလောက်ရတဲ့အလုပ်ကိုသူတို့အမြင်မှာတော့မျက်ကွယ်ပြုပြီးတော့အဲနေတဲ့တွေ့အောင်ဒီဆောင်ဝင်ရယူနေပြီလို့ကိုပြောကြတာပေါ့
2003ခုနှစ်အရောက်မှာတော့သူဟာဆရာဝန်အလုပ်ကအပြီးပိုင်ထွက်ပြီးတော့သူဝါသနာပါတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရဲ့လုပ်ငန်းတွေကိုမိသားစုပါဝင်ပတ်ဝန်းကျင်နဲ့အတိုက်ခံလုပ်ပြီးတော့တောတောင်တွေမှာသူလုပ်เสียရရှိတာကိုဆက်လုပ်နေခဲ့တာလေးဖြစ်ပါတယ်။ကျင်းတလီမြို့အနီးကမြေဧက50လောက်ရှိတဲ့တောင်တစ်ခုကိုသူ့ကိုယ်ပိုင်ပတ်စံတွေနဲ့ဝေပြီးတော့ထိန်းသိမ်းလာတာဖြစ်သလိုနှစ်ပေါင်း30လောက်အကြာမှာတော့သူစိတ်ကူးထားတဲ့အတိုင်းစင်းလန်းဆိုပြတဲ့ဥယျာဉ်တစ်ခုကိုဖန်တီးနိုင်ခဲ့တာလေးဖြစ်ပါတယ်
။အပင်ကြီးဟိုရှင်တန်လာတဲ့အခါအကောင်လေးတွေပါရှင်တန်လာတယ်ကျွန်တော်မှတ်တမ်းအရဆိုအုပ်အော်ဟာ16နှစ်ကြာပြီမှဒီတောင်မှအုပ်အော်တွန်လို့ရတယ်ဒီပေါက်ပန်းနီနီလေးတွေပွင့်ဖို့အတွက်ပြုစုထိန်းသိမ်းရတာ14နှစ်ကြာမှအဲ့ဒီပေါက်ပန်းနီနီလေးပွင့်လာတာပေါ့1989ခုနှစ်မှာဒီတောင်ပေါ်ထဲမှာဂုံဂုံပြောရလို့ရှင်အိမ်ချန်တိုင်လှုပ်ဖို့အတွက်ဟိုတိုင်လေးတလုံးသုံးဖို့တောင်မှဟိုတပင်မရှိတော့တဲ့လွင်တီးခေါင်ကြီးဖြစ်နေတယ်။ဘာလို့ဆိုတော့ဒီတော့ရဲ့နှစ်တရာရာဇဝင်မှာနွားမြေကုံလှုပ်လိုက်ငပြောခင်းလှုပ်လိုက်နနက်ခင်းလှုပ်လိုက်တောင်ရခုတ်လိုက်အမျိုးမျိုးနှိပ်ဆက်ပြီးတော့လာတဲ့တွေ့အောင်ဒီတောင်ကြီးဟာပြောင်းတလင်းခါနေတယ်။အဲ့ဒါကြောင့်ဒီဟာကိုကျွန်တော်ဟိုစုပေါင်းပြီးတော့တတော်လေးဖြစ်အောင်နှစ်ရှည်လားများပေါ့နော်ပြုစုခဲ့ရတယ်။
စေစုနဲ့တခုလောက်ကြာမှာတော့ပညာတဲ့လူငယ်တချို့ဟာသူ့ရဲ့လောက်ရတူကိုလက်ခံလာကြတာကြောင့်တဘာပဝန်းကျင်ကိုစိတ်ဝင်စားတဲ့လူတွေနဲ့စုပေါင်းပြီးတော့ရခိုင်ကမ်းရိုးတန်းဒေသတဘာဝပဝန်းကျင်ထင်းတင်းရဲ့အသင်းကိုစတင်ဖွဲ့စည်းလှုပ်ကန်ခဲ့တာပါ
ကျွန်တော်ဒီရခိုင်ကမ်းရိုးတန်းဒေသတဘာဝပဝန်းကျင်ထင်းတင်းရဲ့အသင်းကိုလည်းဖွဲ့ပြီးတော့2000ကနေပြီးစပြီးတော့လှုပ်ချခဲ့တာပေါ့ဒါတစ်ဖြတ်ပေါ့နော်ဆိုတော့အဲ့ဒီဟိုလှုပ်လာခဲ့ပြီးတော့မှကျွန်တော်တို့ဟိုတက်ကသိုးတွေအဲတဘာဝပဝန်းကျင်ထင်းတင်းသမားတွေအဲပြည်မကအဖွဲ့တွေနောက်ပိုင်းမှာ INGO တွေနဲ့ပါချိတ်ဆက်လာနိုင်ခဲ့တာပေါ့
အဲ့ဒီနောက်ပိုင်းမှာတော့သူဟာသူ့ဥယင်တစ်ခုတည်းမဟုတ်ပဲသူလက်လိုက်မိတဲ့ကွာမျိုးနေတဲ့တန်တွဲမျိုးနေတွေမှာအစုဖွဲ့ပိုင်တစ်တော်တွေဒီရတော်တွေကိုထင်းသိမ်းဖို့ကြိုးစားလာတာဖြစ်ပါတယ
်ကျွန်တော်တို့အစုဖွဲ့ပိုင်တစ်တော်လုပ်မယ်ဆိုရင်အဲ့ဒီအစုဖွဲ့ပိုင်တစ်တော်ရဲ့ကြည့်ရတာအချင်းချင်းမှာတတော်ကိုစိတ်ဝင်စားတဲ့လူနဲ့တတော်ကိုဟိုဖြစ်စီမဲ့သူစိတ်ဝင်စားတဲ့လူဒီသူတို့အချင်းချင်းပဋိပက္ခတွေရှိတယ်နောက်တရွာနဲ့တရွာနယ်မြေတွေအဲသူ့နယ်မြေကဒါဒီတော်ကိုယူမယ်ငါနယ်မြေကဒီတော်ကိုယူမယ်ပေါ့နော်ရွာသားတွေရဲ့ပဋိပက္ခတွေကိုလည်းကျွန်တော်တို့ဖြည့်ရှင်းပေးရတယ်နောက်တစ်ခုကဟိုဘလောက်တတိဆိုးလဲဆိုလို့ရှိရင်ကျွန်တော်တို့ဟိုကြည့်ရတရွာမှာဆိုရင်သူ့ဘက်ပိုင်းတတော်ထူထောင်တဲ့ဟာမှာအဲပုံကိုတယောက်ကနေပြီးတော့သူ့ရဲ့အကျိုးစီးပွားတွေကိုဖြစ်စီတယ်အဲသူ့ရဲ့ပိုင်းနဲ့တွေကိုကျူးလွန်တဲ့ရွာသားတွေကလည်းအဲသူ့ကိုချိန်ချောက်တယ်စသဖြင့်ပေါ့နော်ကျွန်တော်ဒီတရခံအဲဘဝကိုတတိရင်ဆိုင်ခဲ့ရတယ်ပေါ့နော်တရခံမောင်မောင်ကြီးနဲ့အပေါင်းပါ16ယောက်ကိုတရားစွဲဆိုသင်ကြောင်းဆိုပြီးတော့ဒီဥပဒေအရာရှိကိုယ်တိုင်ကမှတ်ချက်ပေးပြီးတော့ကိုအမှုဖွင့်တဲ့အဆင့်တတိကိုရင်ဆိုင်ခဲ့ရတာပေါ့
တပိုင်းတိုင်းတဘာဝပဝန်ကျင်ထင်းတင်းရေးကနေစခဲ့တဲ့ဒေါက်တာမောင်မောင်ကြီးဟာလက်ရှိမှာတော့ဒေသခံတွေကိုတဘာဝပဝန်ကျင်ထင်းတင်းရေးလုပ်ငန်းတွေမှာပါဝင်လာနိုင်အောင်ဆွေးခေါ်နိုင်ခဲ့တဲ့အပြင်အစုဖွဲ့ပိုင်တက်တော်တွေဒီရတော်တွေပါဝင်ပင်လယ်ပြင်ထင်းတင်းရေးတွေအထိလှုပ်ဆောင်နိုင်ခဲ့တာကြောင့်နိုင်ငံတကာကပေးတဲ့ဆုတစိတ်အများပြားတွေကိုလည်းရရှိခဲ့တာဖြစ်ပါတယ
်ကြေးရွာဒီလူမှုအဖွဲ့အစည်းတွေကပါဟိုအပါခေါ်လာနိုင်ခဲ့တယ်ပေါ့နော်ဆိုတော့ပူပေါင်းဆောင်ရွက်ပြီးတော့ဌာနဆိုင်ရာတွေနဲ့ရောအားလုံးနဲ့ညှိနှိုင်းပေါင်းစပ်ပြီးဆောင်ရွက်နိုင်ခဲ့တဲ့အတွက်ကြောင့်လဲကျွန်တော်ဒီ2019တုန်းကဒီအာဆီယံအဖွဲ့ကြီးရဲ့250ပြည့်ရွှေရတုသဘင်ပေါ့အဲ့ဒီပွဲမှာအဲဒီအာဆီယံ Biodiversity Hero ဆုကိုရခဲ့ပါတယ်နော်ဟွန်တိုင်း icon ဆုရခဲ့ပါတယ်။နော်ဖရီဒါဆိုရင်လည်းကျွန်တော်ကိုဒီကဘာမြေချစ်သူဆုအထူးဆုပေါ့။တပ်ပင်တွေစိုက်ပျိုးထိန်းသိမ်းတဲ့တွေကြောင့်အဲ့လိုရခဲ့ပါတယ်။ကဘာရာသီဥတုပြောင်းလဲလာတဲ့အတွက်ကြောင့်ဒါကဘာပေါ်မှာကြည့်မယ်ဆိုလို့ရှိရင်တချို့နေရာတွေမှာဒါဒီနှစ်ဆိုရင်အီတလီတို့ဘာလို့ဥရောပအစတခါတည်းမိုးခေါင်ပြီးတော့မြေကြီးတွေပတ်ကြရဲသွားတဲ့ဆင့်တစ်ခုဖြစ်လာတယ်။ဟိုတော်မီတွေဩစတြေးလျတို့ဒီအမေရိကတို့မှာဆိုရင်ထိတ်မနိုင်သိမ့်မရတဲ့တော်မီးကြီးတွေလောင်နာတွေဖြစ်လာတယ်။နောက်ရေကြီးရေရှမ်းတဲ့ဟာတွေဆိုလဲဒါမီဒီယာတွေထဲမှာကျွန်တော်တို့တောက်လျှောက်တွေ့နေရတယ်။ရေမြုပ်တဲ့မြို့တွေပါပေါ့နော်။စိုက်ခင်းတွေပါအကုန်ရေမြုပ်သွားတာတွေရှိတယ်။နောက်မုန်တိုင်းတွေဆိုလဲတကယ့်ကိုဒီဘာခေါ်လဲကျွန်တော်တို့ tropical storm ပေါ့။အဲလိုမုန်တိုင်းတွေဟာလဲအင်းအားတွေပြင်းပြီးတော့အကြိမ်ရေပိုများများဖြစ်လာတာတွေပေါ့။ဆိုတော့ဒီလိုသဘာဝဘေးအန္တရာယ်တွေကြုံလာရတဲ့အတွက်ကြောင့်ကျွန်တော်တို့လူသားမျိုးနွယ်တွေကဘာပေါ်မှာရှင်သန်ရပ်တည်ဖို့အတွက်ကဟိုတော်တော်ကိုဒုက္ခတွေကြုံလာတာပေါ့ဒါကြောင့်အဲ့ဒါတွေကိုကျွန်တော်တို့ရှော့ရှာနိုင်အောင်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဦးစားပေးပြီးတော့ပေါ့နော်ကျောင်းသားအရွယ်ကပဲစပြီးတော့ဒီပညာပေးအစီအစဉ်တွေလုပ်ဖို့ဒါဆောင်ရွက်နေတာဖြစ်ပါတယ်
တိပင်တိတော်တွေကိုထင်းထင်းတာဟာကဘာကြီးပူနေလာမုံကိုရှော့ရှာဖို့အတွက်အဓိကကြသလိုကဘာရာသီဥတုပြောင်းလဲမုံကိုရှော့ရှာနိုင်ဖို့အတွက်လေးဖြစ်ပါတယ်
။ဒါကတော့တပင်တတော်ကတော့ကဘာကြီးရဲ့ဒီအခုဖန်လုံးအိမ်တန်းငွေဆိုတဲ့အပြတနာပေါ့ကဘာကြီးပူနေလာတဲ့ဟာကိုရှော့ရှာဖို့အတွက်ဒီတပင်တွေဟာအဓိကဟိုဇက်ဆောင်အနေနဲ့ပါဝင်တာပေါ့။ဆိုတော့ဒီတပင်တွေရှိတဲ့အတွက်ကြောင့်တပ်ပင်တွေများများစိုက်နိုင်လေကျွန်တော်တို့ဒီဖန်လုံးအင်းတန်းငွေတွေကိုရှော့ရှာနိုင်လေပေါ့တပ်ပင်တွေရှိနေမှလည်းရေမြေတော့တောင်တွေဟာဒီမိုးရွာတဲ့အတိုင်းရေရှမ်းတဲ့ဒဏ်တွေ ဒါတွေကိုခံနိုင်တာပေါ့တက်ပင်နေနေတယ်ဆိုရင်မြေပြိုတာတွေအဲမြေကြီးပြိုတာတွေဖြစ်လာမယ်ငေါရေရေကိုမထိတ်နိုင်ဘူးပေါ့ဆိုတော့ဒီကျွန်တော်တောင်လေးတောင်မှပြောင်းတလင်းခါနေတော့ငါဆိုရင်မိုးကြီးတနိုင်ဝက်လောက်ရွာလိုက်နေငေါရေတွေဝေါခနဲ့ကိုဆင်းသွားတာဒါပေမဲ့တနည်း10နှစ်15နှစ်ဒီလိုထိန်းလာတဲ့ခါသက်ပင်တွေရှိလာတဲ့ခါဒီမိုးတနာကြီးလောက်ရွာလို့တောင်ပေါ်ထဲမှာရေမရှိတော့ဘူးသက်ပင်တွေနဲ့ဖက်ဆွေးတွေနဲ့မြေအောက်ကိုစိမ့်ပြီးဖြည်းဖြည်းချင်းသွားတာပေါ့အဲဆိုတော့ဒီအပင်တွေဟာဒီကဘာကြီးပူနွေးလာဖို့အတွက်ကဘာရာသီဥတုပြောင်းလဲလာတာတွေအတွက်ကိုဟိုထိန်းသိမ်းဖို့အတွက်အင်မတန်မှအရေးကြီးတဲ့ဟိုခန္ဓာဖြစ်ပါတယ်
လက်ရှိသူထင်းထင်းထားတဲ့ဥယျာဉ်မှာတော့ဇီဝမျိုးစုံမျိုးကွေးတွေတွေ့လာရတယ်လို့ရှားပါငှက်မျိုးစိတ်တွေရှားပါတစ်ပင်တွေတော်တော်များများလေးရှိနေပါတယ်နိုင်ငံခြားခီးသွားတွေလည်းသူ့ဥယျာဉ်ကိုလာရောက်လေပတာရှိတယ်လို့တဘာဝပတ်ဝန်းကျင်ပညာရှင်တွေလည်းမကြာခဏဆိုတယ်လို့သူ့ဥယျာဉ်ကိုလေ့လာရေးလာရောက်ကြတာတွေလည်းရှိနေပါတယ်အရင်ကလူတွေကိုကြမ်းမာဖို့အတွက်ဆေးကုသပေးခဲ့တဲ့ဒေါက်တာမောင်မောင်ကြီးဟာလူတွေကိုဆေးကုသတဲ့ဆရာဝန်ဘဝကိုရေးရေးကြီးဆွံ့လို့ပြီးတော့တက်ရှိတွေအလုံးအသက်ရှင်နေထိုင်နိုင်ဖို့အတွက်တဘာကြီးကိုဆေးကုသပေးနေသူတယောက်လေးဖြစ်ပါတယ်ခင်ဗျာ
ဒေါက်တာမောင်မောင်ကြီးအကြောင်းကိုတက်နိုင်ငံတင်ပြပေးခဲ့တာပါအခုတော့မြင်ကွင်းကျဲမှတ်စုအစီအစဉ်အလှည့်ရောက်ပါပြီမြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းချိန်ကနေဒီနှစ်စက်တင်ဘာလကုန်အထိဆိုရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုကစွန့်ရင်ကဏ္ဍမှာအများဆုံးဖြစ်နေပါတယ်ကဏ္ဍအလိုက်ဝင်ရောက်ခဲ့တဲ့နိုင်ငံခြားရင်းနှီးမှုမြှုပ်နှံမှုရဲ့အသေးစိတ်အချက်အလက်တွေကိုမဟာဗျူဟာနဲ့မူဝါဒ၄ရေးရာလေးလာရေး Institute ကမြင်ကွင်းကျဲမှတ်စုပြန်အစီအစဉ်နဲ့တင်ဆက်ထားပါတယ်
အာနာသိမ့်မှုအလွန်ခုနှစ်စက်တင်ဘာ30ရက်နေ့စွန့်ရင်ကဏ္ဍမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုအများဆုံးဝင်ရောက်ခဲ့ပါတယ်စွန့်ရင်ကဏ္ဍကိုဝင်ရောက်ခဲ့တဲ့ရင်းနှီးမြှုပ်နှံမှုကအမေရိကန်ဒေါ်လာ 3.8 ဘီလီယံကျော်ရှိခဲ့ပါတယ်ဒါဟာစုစုပေါင်းရင်းနှီးမြှုပ်နှံမှုရဲ့68ရာခိုင်နှုန်းနီးပါးရှိခဲ့တာဖြစ်ပါတယ်ဝန်ဆောင်မှုကဏ္ဍမှာအမေရိကန်ဒေါ်လာတန်900ကျော်ကုန်ထုတ်လုပ်ရေးကဏ္ဍမှာတန်600ကျော်ဝင်ရောက်ခဲ့ကြပါတယ်တတုတူဖော်ရင်းနဲ့ရင်းနှံတဲ့သဘာဝတံခွေကဏ္ဍမှာတော့ရင်းနှီးမြှုပ်နှံမှုမဝင်ရောက်ခဲ့ပါဘူးအာနာသိမ့်မှုအလွန်ဝင်ရောက်ခဲ့တဲ့ရင်းနှီးမြှုပ်နှံမှုတွေကိုစမ်းစစ်ကြည့်ရင်ပြီးခဲ့တဲ့မေလမှာအများဆုံးဝင်ရောက်ခဲ့ပါတယ်2021ခုနှစ်မေလမှာအမေရိကန်ဒေါ်လာတန်း2500ကျော်ဝင်ရောက်ခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်ဒါအပြင်မတ်လမှာအမေရိကန်ဒေါ်လာတန်း1200ကျော်ဇူလိုင်လမှာတန်း1100ကျော်ဝင်ရောက်ခဲ့ကြပါတယ်ခုနှစ်ဇူလိုင်လမှာလည်းရင်းနှီးမြှုပ်နှံမှုအမေရိကန်ဒေါ်လာတန်း1100ကျော်ဝင်ရောက်ခဲ့ပါတယ်ထူးခြားချက်ကတော့ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလနဲ့ဧပြီလတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုမရှိခဲ့တာပါအာနာသိမ့်မှုအလွန်အခုနှစ်စက်တင်ဘာ30ရက်နေ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုလုပ်ငန်းသစ်68ခုအထိဝင်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလကစပြီးရင်းနှီးမြှုပ်နှံမှုလုပ်ငန်းသစ်တွေလစဉ်ဝင်ရောက်ခဲ့ပါတယ်။အခုနှစ်ဇူလိုင်လမှာတော့လုပ်ငန်းသစ်19ခုဝင်ရောက်ခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီ၊ဧပြီ၊ဇွန်နဲ့ဩဂတ်လတွေမှာတော့လုပ်ငန်းသစ်တွေမဝင်ခဲ့ဘဲထပ်တိုးရင်းနှီးမြှုပ်နှံမှုတွေသာရှိခဲ့ပါတယ်။အာနာသိမ့်မှုအလွန်အခုနှစ်ဩဂတ်လ31ရက်နေ့ကုမ္ပဏီပေါင်း 15,000 လေးပါမှတ်ပုံတင်ခဲ့ကြပါတယ်အခုနှစ်ဇန်နဝါရီလကနေဇွန်လအထိလစဉ်မှတ်ပုံတင်တဲ့ကုမ္ပဏီအရေအတွက် 1,000 ကျော်ရှိခဲ့ပါတယ်မေလမှာတော့ကုမ္ပဏီပေါင်း 1,200 ကျော်မှတ်ပုံတင်ခဲ့ကြပြီးအများဆုံးဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာတော့ကုမ္ပဏီပေါင်း 180 ကျော်သာမှတ်ပုံတင်ခဲ့ကြပြီးအနည်းဆုံးဖြစ်ခဲ့ပါတယ်
မြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုကဏ္ဍအလိုက်ဝင်ရောက်နေတာနဲ့အသေးစိတ်အချက်လက်ကိုမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကနေမြင်ကွင်းကျင်မှတ်စုဖြစ်နဲ့တင်ဆက်ပေးခဲ့တာပါ။နောက်ပါဒီချိန်မှာလဲစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့အပတ်စဉ်တင်ဆက်နေကြကဘာတလွှားခီးသွွားအစီအစဉ်အလှယ်ကိုရောက်ပါပြီ။ Jurassic ရုပ်ရှင်တွေကဒိုင်နိုဆောတွေကိုအပြင်မှာတွေ့မြင်ချက်ဂျင်ကြသူတွေအတွက်လန်ဒန်မြို့မှာဒိုင်နိုဆောကဘာပြပွဲလုပ်နေပါတယ်။ဒိုင်နိုဆောမျိုးစုံကိုအနီးကပ်မြင်နိုင်မှာဖြစ်တဲ့အပြင်ကိုယ်တိုင်ထိကန်ကြည့်လို့ရမယ်။ဒိုင်နိုဆောကဘာကိုမတ်စုမြတ်မွန်နဲ့အတူအခုတစ်ပတ်ကဘာတလွှားခီးသွွားအစီအစဉ်ကနေတွားကြည့်အောင်ပါ။
လွတ်နေတဲ့ T-Rex ဒိုင်နိုဆောကြီးကိုအဆောင်တွေကအပြင်ထွက်မသွားအောင်ကြိုးစားနေကြတာဖြစ်ပါတယ် Jurassic ရုပ်ရှင်တွေထဲမှာသာမြင်ခဲ့ရတဲ့အခုလိုမြင်ကွင်းတွေကိုအခုတော့ London မြို့က Excel London အဆောက်အဦကြီးထဲမှာကိုယ်တိုင်အနီးကပ်တွေ့မြင်နိုင်ပါပြီ Jurassic World The Exhibition ဆိုတဲ့ပြပွဲက Jurassic ရုပ်ရှင်ပရိသတ်တွေအတွက်ဖန်တီးထားတဲ့ပြပွဲတစ်ခုဖြစ်ပါတယ်ဒီပြပွဲကိုလာကြတဲ့တွေအနေနဲ့ Student Bay 2000ကျော်ဝန်းတဲ့နေရာမှာ Jurassic ရုပ်ရှင်တွေကဒိုင်နိုဆောမျိုးစုံကိုအနီးကပ်မြင်တွေ့ကြရမှာဖြစ်ပါတယ်1993ခုနှစ်မှာပထမဆုံးစထွက်ခဲ့တဲ့ Jurassic Park ရုပ်ရှင်ကနေအခု2022ခုနှစ်နွေရာသီမှာထွက်ခဲ့တဲ့ Jurassic World Dominion ရုပ်ရှင်အထိ Jurassic ရုပ်ရှင်စုစုပေါင်း6ကားရှိပါတယ်ဒီရုပ်ရှင်တွေကြောင့် Dinosaur ပြိတ္တတွေလည်းကမ္ဘာတဝန်းကြီးကြီးငယ်ငယ်မနှဲလှပါဘူးအဲဒါကြောင့်ရုပ်ရှင်ထဲမှာမြင်ရတဲ့ Dinosaur တွေကိုအခုလိုပြပွဲလုပ်ပြီးပြသနေတာပါဒီ Jurassic World The Exhibition ပြပွဲတွေကိုဝင်လိုက်တာနဲ့ရုပ်ရှင်တွေက Jurassic ကမ္ဘာကြီးထဲရောက်သွားတဲ့ခံစားမှုမျိုးရဖို့ဤပညာတွေနဲ့ဖန်တီးထားပါတယ
် The technology involved in the Jurassic World exhibition is phenomenal. Not only do we have the most incredible cutting edge animatronic dinosaurs that the fans get
Jurassic World ပြပွဲအတွက်လှုပ်ထားတဲ့ဤပညာတွေကမယုံနိုင်စရာကောင်းလောက်အောင်ကိုထူးကြပါတယ်နောက်ဆုံးတော့အစ်မင်းဤပညာတွေနဲ့ဖန်တီးထားတဲ့ Dinosaur ဆက်ရုပ်တွေလှုပ်ရှားတက်ဝင်နေတာကိုမြင်တွေ့ရမှာဖြစ်ပါတယ်တကယ်ဒိုင်နိုဆောကဘာတဲ့ရောက်နေသလိုခံစားမှုရစေတဲ့နောက်ခံအတန်တွေမိအောင်တွေနဲ့ဒိုင်နိုဆောတွေကိုအနီးကပ်လေ့လာနိုင်ကြမှာဖြစ်ပါတယ်ဒိုင်နိုဆောအစ်စ်တွေကိုအနီးကပ်မြင်နေရတဲ့အတိုင်းကိုခံစားကြရမှာပါတကယ်ကိုထူးခြားတဲ့အတွေ့အကြုံမျိုးရကြမှာသိကြပါတယ
်လှုပ်ရှားသက်ဝင်နေတဲ့ဒိုင်နိုဆောရုပ်ကြီးတွေကိုဖန်တီးထားတာကတော့ American ပြည်ထောင်စု Tennessee ပြည်နယ် Nashville မြို့မှာအခြေစိုက်တဲ့ City Neon ဆိုတဲ့ကုမ္ပဏီဖြစ်ပါတယ်ရုပ်ရှင်တွေကစားကွင်းတွေအတွက်အသက်ဝင်လှတဲ့ဆက်ရုပ်ကြီးတွေကိုအဓိကဖန်တီးပေးနေတဲ့ကုမ္ပဏီဖြစ်ပါတယ်။လန်ဒန်မြို့က Jurassic ကဘာထဲမှာကြောက်စရာအသားစားဒိုင်နိုဆောကြီးတွေကိုမြင်ရမှာဖြစ်သလိုချစ်စရာဒိုင်နိုဆောလေးတွေကိုလည်းမြင်ကြရမှာပါ။လူမှုကွန်ရက်တွေပေါ်မှာဓာတ်ပုံတင်ကျင်းသူတွေအတွက်ဒိုင်နိုဆောလေးတွေကိုအနီးကပ်ထိတွေ့ကန်ကြည့်နေပုံတွေအများကြီးကိုရိုက်နှိုင်ကြမှာဖြစ်ပါတယ်
။ He's nearly 2 years and he loved it. He was really
သူကနည်းနည်းပြည့်ခဲ့နေပါပြီ။ဒီပြကန်းကိုသူအရန်ကြိုက်ပုံရပါတယ်ထူးထူးခြားခြားငင်ငင်လေးကြည့်နေတာကသူတကယ်ကိုကြိုက်လို့ပါ
ဒိုင်နိုဆောအကောင်တွေကိုဒီမှာလေ့လာနိုင်တာမဟုတ်ပါဘူးဒိုင်နိုဆောတွေရဲ့ဆွန့်ပြစ်အညစ်အကြေးတွေကိုပါကြည့်လို့ရအောင်လုပ်ထားပါသေးတယ
် No, I really enjoyed it. Big fan of the movie, so it's good to sort of see it in person.
ကြားထားတာမြင်ရတာသဘောကျပါတယ်။ကျွန်တော်က Jurassic ရုပ်ရှင်တွေကိုအရင်ကြိုက်တဲ့သူဆိုတော့ Dinosaur တွေကိုကိုယ်တိုင်အနီးကပ်မြင်ရတာတကယ်ကောင်းပါတယ်
။ Dinosaur ကဘာတွေရောက်လာကြသူတွေအနေနဲ့ Jurassic ရုပ်ရှင်တွေက Dinosaur တွေမွေးထားတဲ့နေရာကိုတကယ်ရောက်နေတယ်လို့ဖြစ်သွားတယ်လို့ပြောကြပါတယ်။ပြပွဲဖန်တီးထားကြသူတွေကလည်း Dinosaur အကောင်ပေါက်ကလေးတွေကအစအားလုံးကိုလစ်ဟာခွဲမရှိအောင်လို့အသေးစိတ်ဖန်တီးပြသထားကြပါတယ်။
Well, I think the thing is that the world of Jurassic World is something that we've always wanted to experience outside of film. And finally, we actually have that, you know, hands-on experience now.
Jurassic ရုပ်ရှင်ကြည့်ဘူးသူတိုင်း dinosaur တွေရှိတဲ့ကမ္ဘာကိုရောက်ကူးချင်လိုက်တာဆိုတဲ့စိတ်မျိုးဖြစ်ကြမယ်လို့ကျွန်တော်ထင်ပါတယ်။အခုတော့ဒီအတွေ့အကြုံတွေကို Jurassic World မှာရနိုင်ကြပါပြီ။ဒိုင်နိုဆောတွေကိုကန်ကြည့်ထိတွေ့ကြည့်နိုင်ပါတယ်။သူတို့အသားကြီးကဘလို့လဲ၊သူတို့ရိုးတွေကဘလို့လဲဆိုတာအားလုံးလေ့လာနိုင်ပါတယ်။တကယ်ကိုကောင်းပါတယ်။နည်းနည်းလေးကြောက်စရာကောင်းပါတယ်။
ကမ္ဘာတဝန်း Jurassic ရုပ်ရှင်တွေဘလောက်အောင်မြင်တယ်လဲဆိုရင်ဒိုင်နိုဆောရုပ်ရှင်နဲ့ပတ်သက်တဲ့ကစားစရာတွေအဝတ်အထည်တွေအသုံးဆောင်တွေမျိုးစုံကိုထုတ်လုပ်ရောင်းချနေရတာကိုပဲချိန်ထိုင်ပါတယ်။တချို့ကစားကွင်းကြီးတွေမှာဆိုရင် Jurassic ရုပ်ရှင်တွေထဲမှာပါတဲ့ရင်မျိုးတွေကိုစီးနိုင်အောင်အထိလှုပ်ထားကြတာပါ
။ I'm sitting in one of the iconic gyrospheres.Which, as those of you who are fans of the Jurassic World films will recall, made such a
prominent... ကျွန်တော်ကဂျိုင်ရိုစဖီးယားယင်ပေါ်မှာထိုင်နေတာဖြစ်ပါတယ်။ Jurassic World ရုပ်ရှင်ရဲ့ပရိသတ်ဆိုရင်တော့ရုပ်ရှင်ထဲမှာဒီယင်တွေဘလောက်အဓိကကျလဲဆိုတာမှတ်မိကြမှာပါ။ Jurassic ရုပ်ရှင်ကိုတစ်ကမ္ဘာလုံးကလူကြီးလူငယ်မျိုးတိတ်ကြိုက်ကြပါတယ်။ရုပ်ရှင်လက်မှတ်နဲ့ရုပ်ရှင်နဲ့ပတ်သက်တဲ့ပစ္စည်းတွေအယောင်စုစုပေါင်းကဒီကနေ့ထိဒေါ်လာ5ဘီလီယံကျော်နေပါပြီ။2022ရွေရာသီမှာထွက်တဲ့ Jurassic World Dominion ရုပ်ရှင်တစ်ခုရဲ့ကားကိုကမ္ဘာတဝန်းဝင်ငွေဒေါ်လာ1ဘီလီယံနီးပါးရှိပါတယ်။အဲဒါကြောင့်အခုလိုသူ့ရဲ့ပရိသတ်တွေဒီ Jurassic World ပြပွဲကိုလာကြည့်နိုင်တဲ့အပေါ်ကျွန်တော်တကယ်ကိုဝမ်းသာပါတယ်။ဂုဏ်လဲယူပါတယ်
။ဗြိတိန်နိုင်ငံလန်ဒန်မြို့က Exhibition London အဆောက်အဦထဲမှာပြသနေတဲ့ Jurassic World The Exhibition ပြပွဲမျိုးကို America, Australia, Spain နဲ့တရုတ်နိုင်ငံတွေမှာပြသခဲ့ပြီးဖြစ်ပါတယ်။အခုလန်ဒန်ကပြပွဲကို2022ခုနှစ်နိုဝင်ဘာလကုန်ပိုင်းအထိပြသဖို့အစီအစဉ်ရှိပေမဲ့အားပေးသူတွေကြောင့်အချိန်တိုးပြသမယ့်အလားအလာတွေရှိနေပါတယ်။လက်မှတ်ကတော့လူကြီးလက်မှတ်တစ်စောင်ကို Starling Pound 20ပေးရမှာဖြစ်ပြီးတော့ကလေးလက်မှတ်တစ်စောင်ကို Starling Pound 73 Pound ပေးရမှာဖြစ်ပါတယ်ရှင်။ကျွန်မဆူမြတ်မော်ပ
ါ။မဆူမြတ်မော်ရဲ့ကဘာတလွားခီးသွားအစီအစဉ်ကိုနောက်တစ်ပတ်ဒီချိန်မှလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ဒီရွေးကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေရေဒီယိုအစီအစဉ်အစအဆုံးနဲ့အတူ TV သတင်းလွှာတွေကို VOA ရဲ့အင်တာနက်ဆန္ဒနာဖြစ်တဲ့ burmese@voanews.com မှာလာရောက်ဖတ်ရှုနိုင်တယ်လို့ကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုဝေဖန်စာရီအကြံပေးစာရီနဲ့အတူတော်တာရှင်တွေနားဆင်လို့တဲ့တိတ်သက်ချင်တွေတောင်းဆိုနိုင်အီးမေးလ်နဲ့လည်းဆက်သွယ်ပေးဖို့လိုတယ်ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပ
ါ။မြန်မာနိုင်ငံတည်းကအကြမ်းဖက်မှုတွေကနေအိုးအိမ်စွန့်ထွက်ပြေးတိမ်းရှောင်ရသူကလေးငယ်9သိန်းကျော်ထိရောက်ရှိလာပြီးအခုအညီအကြီးအကျယ်လိုအပ်နေတဲ့ကလေးတွေကိုနိုင်ငံတကာအတိုင်းအဝိုင်းကပို့ပြီးအကာအကွယ်ပေးချဖို့နိုင်ငံတကာအခုအညီပေးရေးအဖွဲ့ Save the Children ကနိုဝင်ဘာလ1ရက်နေ့မှာပန်ကြားပါတယ်။မြန်မာပြည်နာဟာဆိုရင်ကမ္ဘာမှာရန်ပုံငွေမလုံလောက်ဆုံးလူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးဖြစ်တယ်လို့လည်းထောက်ပြပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းပေါ်ပေါက်လာတဲ့မြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးကိုဖြည့်ရှင်းနိုင်ရေးကုလသမဂ္ဂကလည်းရန်ပုံငွေဒေါ်လာ643သန်းထပ်မံလိုအပ်နေတယ်လို့ပြောဆိုထားပါတယ်။သတင်းသမားတွေကိုတက်ဖြတ်တာအပါအဝင်မီဒီယာတွေအပေါ်ဖိနှိပ်မှုတွေရှိနေပေမဲ့အပြစ်ပေးအရေးယူမခံရတဲ့အဆိုးဆုံးနိုင်ငံတွေစီးမှာမြန်မာနိုင်ငံကိုပထမဆုံးအချိန်ဖြစ်ထည့်သွင်းလိုက်ပါတယ်။နယူးယောက်အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ရဲ့2022ခုနှစ်အညွန့်ဂိတ်မှာဖမ်းဆီးထားစဉ်တေဆုံးခဲ့ရသူ3ယောက်အပါအဝင်ပြီးခဲ့တဲ့7နှစ်အတွင်းမြန်မာနိုင်ငံမှာသတင်းမီဒီယာသမား9ယောက်အသက်ခံခဲ့ရကြောင်းလည်းဖော်ပြထားပါတယ်။သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေရှိပေမဲ့အပြစ်ပေးအရေးယူမခံရတဲ့စီးရင်မှာပထမဆုံးအချိန်အဖြစ်မြန်မာနိုင်ငံပါဝင်လာတယ်လို့သတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းမှုတွေများတဲ့နိုင်ငံတွေစီးရင်မှာအဆင့်တိုးလာတာတွေဟာမြန်မာနိုင်ငံမှာ2020ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ဆန္ဒပြသူတွေနဲ့သတင်းဖော်ပြဖို့ကြိုးပမ်းသူတွေအပေါ်ဘလောက်ထိအပြင်းထန်ဖိနှိပ်လာတာလဲဆိုတာကိုပြသရာရောက်တယ်လို့လဲ CPJ ရဲ့အကြီးအကဲက VOA ကိုပြောဆိုပါတယ်ယူကရိန်းနိုင်ငံနီပရိုမြစ်အရှိတ်ဘက်ကန်အနီမှာနေထိုင်ကြတဲ့တောင်းနဲ့ချီတဲ့ယူကရိန်းပြည်သူတွေကိုနေရာပြောင်းရွှေ့ဖို့ရုရှားကညွှန်ကြားထားပြီးဒါဟာအတင့်အကျပ်အိုးအိမ်ဆွန့်ခွာပြောင်းရွှေ့ခိုင်းမှုမြောက်တယ်လို့ယူကရိန်းအစိုးရကပြောပါတယ်။ယူကရိန်းရဲ့တံပြန်ထိုးစစ်ဆင်နွှဲလာမဲ့အရေးစိုးရင်ချက်ကြောင့်ရုရှားကအာဏာပိုင်တွေကဒေသခံ9000လောက်ကိုပြောင်းရွှေ့ခိုင်းနေတာဖြစ်တယ်လို့လည်းပြောပါတယ်ရှင
်။သတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးကြတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုက6ရဲမှဖြစ်ပါတယ်။အတံပိုင်းနဲ့ရုပ်တံပိုင်းဆိုင် engineer တွေကတော့ Jimmy Cook နဲ့ Daryl Smith တို့ဖြစ်ပါတယ်။ဗုဒ္ဓဘူးနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 40 51နဲ့လိုင်းလမ်မီတာ190တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အမျိုးမျိုးကနေကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.